Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ16ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းနိုမီတာ24 25 30နဲ့ 50 နဲ့ဖိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ဒီမှာရှားဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။ဒီမှာအေးတနာကြပါရှင်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးပွဲတွေပြုလုပ်နိုင်မှုနျူကလ িয়ার လက်နက်စမ်းသပ်မှုတွေရပ်ပစ်ဖို့အတွက်အမေရိကန်တိုက်တွန်းချက်ကိုကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတမ်မတ်ကြီးကလစ်လျူရှုသွားခဲ့ပါတယ်။အိန္ဒိယနိုင်ငံမှာအတိုက်ခံကွန်ဂရက်ပါတီရဲ့အကြီးအကဲဖြစ်တဲ့ဒီကနေ့ပဲပြိုင်ပွဲမရှိရွေးချယ်ခံရတဲ့ရာဟုလ်ဂန္ဓီကနိုင်ငံရဲ့လက်ရှိဝန်ကြီးချုပ်မိုဒီရဲ့အမျိုးသားရေးဝါဒီ BJP ပါတီဟာနိုင်ငံတကာစုပူမှုမီကိုကူးစက်တောက်လောက်အောင်လုပ်နေတယ်လို့ဝေဖန်သွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညပိုင်းကြားရဖို့ရှိပါတယ်ရှာဖောင်ကြီး
။ကောင်းပါပြီရှင်။ဒီကနေ့ညသတင်းတွေပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
မြန်သူလူမျိုးတွေကိုကျွန်တော်တို့ဒီကနေဆုံးရခိုင်တိုင်းသားတွေနဲ့အမီးရဲ့နေရာမှာဓာတ်ပိတ်ကိုကျွန်တော်အဲ့လောက်မကူချင်းတွေရောနောနေတိုင်းတာမျိုးကြီးကြနေတိုင်းတာမျိုးကျွန်တော်တို့ကသိပြီးတော့မလို့ကျွန်တော်ကိုရောဆိုလူမျိုးရေးအမကန်ကျက်တာစက္ကနာရှိတာလူမျိုးရေးအချိန်ကြီးထပ်ဖြစ်နေတာနော်
မြန်မာနိုင်ငံဆိုင်ရာဟိန္ဒူဘာသာရေးအဖွဲ့ချုပ်ဘဟုရဲ့အတွင်ရင်မူဦးကျော်သူပြောသွားတာပါ။ပြည်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်။ဒီကြောင့်နဲ့တူမြန်မာတခွင်အစီအစဉ်နဲ့ခရစ်စမတ်နဲ့နှစ်သက်ကူရာသီသချင်းတစ်ပုဒ်ကိုလည်းနားဆင်ကြရမှာပါ။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတနာကျော်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင်။
မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲတွေပြုလုပ်နိုင်မှုအတွေ့နျူကလ িয়ার လက်နက်စမ်းသပ်မှုတွေရပ်ပစ်ဖို့အမေရိကန်ကတိုက်တွန်းချက်ကိုကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတမ်မတ်ကြီးကလစ်လျူရှုသွားပြီးသူနိုင်ငံရဲ့အကျိုးစီးပွားကိုမထိပါသေး၍သူတို့ရဲ့နျူကလ িয়ার အစီအစဉ်ဟာဘယ်နိုင်ငံအတွက်မှအနေရဖြစ်စေမှာမဟုတ်ဘူးလို့ပြောသွားခဲ့ပါတယ်။တောက်ချာနေ့ကကျင်းပသွားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဝန်ကြီးအဆင့်ဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတမ်မတ်ကြီးရှာချာပါပါအခုလိုမျိုးထားပြီးပြောဆိုမှုလုပ်သွားခဲ့တာဖြစ်ပြီးတော့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုဟာအမေရိကန်ရဲ့နျူကလ িয়ার ချင်းချောက်မှုအနေနဲ့အကြက်ကင်နေတာတွေအတွက်မရှိမဖြစ်လိုအပ်တဲ့မြောက်ကိုရီးယားတို့မိမိကိုမိမိကာကွယ်ရေးဗျူဟာဖြစ်တယ်လို့တမ်မတ်ကြီးကပြောသွားခဲ့ပါတယ်။ဒါ့အပြင်သူကနျူကလ িয়ার ရေးဆွေးနွေးပွဲဖြစ်ပေါ်နိုင်တယ်ဆိုတာမျိုးလုံးဝပြောမသွားခဲ့ပဲနဲ့ဒီဆွေးနွေးကမြောက်ကိုရီးယားရဲ့ထုခဲ့တဲ့အင်အားကိုထိတ်လန့်နေတဲ့အမေရိကန်ရဲ့ကြံရမရလို့ရဖြစ်တယ်လို့ပြောသွားပါတယ်။အမေရိကတိုက်အထီအောင်ရောက်ရှိနိုင်တယ်လို့ပညာရှင်တွေသုံးသပ်တဲ့တိုက်ချင်းဖြစ်ထိတ်ဖူးတဲ့ဒုံးကြီးနိုဗ ెంబ ာလ29ရက်နေ့မှာစမ်းသပ်ပြစ်လွတ်ခဲ့တာကိုလည်းသူကထောက်ပြပြောဆိုသွားခဲ့ပါတယ်။အမေရိကန်ပြည်အောင်စုဘက်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာစွမ်းရည်တစ်နှစ်တခြားတိုးလာနေတာဟာအမေရိကန်ပြည်အောင်စုအတွက်ဓာတ်ရိုက်ချင်းချောက်မှုတစ်ခုဖြစ်နေပြီးတော့မြောက်ကိုရီးယားရဲ့ရန်လိုနေမှုတွေကိုခုခံကာကွယ်နိုင်မှုနှီးပေါင်းစုံနဲ့လှုံ့ဆော်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကအဲ့ဒီအစည်းအဝေးမှာပဲပြောကြားသွားပါတယ်။ချင်းချောင်းမှုနဲ့ရင်ဆိုင်နေရချိန်မှာဘယ်နိုင်ငံမှစိုးတွန့်ပြန်ရမှာဖြစ်ပြီးတော့အမေရိကန်ကအကာအကွယ်ရေးဆိုင်ရာလှုပ်ဆောင်မှုတွေကိုအလုံးချပြထားပြီးဖြစ်ကြောင်းနယူးယောက်ကုလသမဂ္ဂလုံခြုံရေးကောင်စီမှသူကပြောသွားပါတယ်။ဒါမဲ့လည်းမြောက်ကိုရီးယားနဲ့ဆစ်ဖြစ်ဖို့တော့မလိုလားဘူးလို့ဝန်ကြီးတေလက်ဆန်ကဆိုပါတယ်။ဒီလအတွင်းမှာလုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌဂျပန်နိုင်ငံကစီစဉ်တဲ့မြောက်ကိုရီးယားနျူကလ িয়ার မပြန့်ပွားရေးအစည်းအဝေးမှာအခုလိုပြောသွားကြတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဖုန်းဆက်ပြောကြားပြီးတော့နောက်တစ်နေ့မှာပဲရုရှားအနေနဲ့မြောက်ကိုရီးယားကိုပို့ပြီးတော့ဖိအားပေးဖို့လိုအပ်ကြောင်းပြောသွားခဲ့ပါတယ်ရှင်
။ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နောက်ဆက်မှုနဲ့ပတ်သက်ပြီး FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘယူရိုကစုံစမ်းစစ်ဆေးနေတဲ့အပေါ်မှာသမ္မတဒေါ်နယ်ထရမ့်ကတောက်ချနေကအကြီးအကျယ်ဝေဖန်လိုက်ပြီးတော့ FBI တာဝန်ရှိသူတွေကိုလိန်ညာခဲ့မှုနဲ့အပြစ်ရှိကြောင်းထွက်ဆိုခဲ့တဲ့အမျိုးသားလုံခြုံရေးကြံပေးဟောင်းMichael Flynn ကိုသမ္မတရဲ့လူငယ်ခွင့်ပေးနိုင်ခြင်းနဲ့ပတ်သက်ပြီးတော့လည်းယတိပြည့်ပြောဆိုသွားခဲ့ခြင်းမရှိခဲ့ပါဘူး။ Michael Flynn ကိုလူငယ်ခွင့်ပေးဖို့နဲ့ပတ်သက်ပြီးသူ့အနေနဲ့မပြောခြင်းသေးကြောင်းသမ္မတ Trump ကသတင်းနောက်တွေကိုအင်မီတော်မှာမနေ့ကပြောကြားခဲ့တာပါ။ဘာဖြစ်လာမလဲဆိုတာကိုစောင့်ကြည့်သွားမှာဖြစ်ပြီးသူ့အနေနဲ့ပြောနိုင်တာကတော့ FBI နဲ့တရားရေးဌာနမှာဖြစ်နေတာတွေကိုကြည့်ရင်လူတွေကအယံဒေါသထွက်နေကြတယ်လို့သမ္မတ Trump ကပြောသွားပါတယ်။ဒါပေမဲ့ Michael Flynn ကိုသမ္မတရဲ့လူငယ်ခွင့်ပေးဖို့ကိစ္စကိုအိမ်ဘီရောအနေနဲ့စဉ်းစားရတာမရှိဘူးလို့အိမ်ဘီရောရဲ့ရှင့်နေထိုင်ကော့ကတောက်ကြနေနောက်ပိုင်းမှာပြောကြားခဲ့ပါတယ်အခုလအစောပိုင်းတုန်းကမိုက်ကယ်ဖလင်းကသူ့အနေနဲ့အပြစ်ရှိကြောင်းဝန်ခံထွက်ဆိုခဲ့ပြီး 2016 American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နောက်ရှံမှုနဲ့ပတ်သက်ပြီးဆွဆွဲချက်တွေကိုစစ်ဆေးနေတာမှာအထူးဆုံးသစ်ဆေးရမှုနဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ပါတယ်ခင်ဗျာ
။ပေရုနိုင်ငံမှာသမ္မတပက်ဒရိုပပလိုကူဇင်စကီကိုအခရီးလိုက်စားမှုဆွဆွဲချက်တွေနဲ့တရားစွဲနိုင်ဖို့လုပ်ငန်းစဉ်တွေကိုဥရေပြုအမှတ်တွေစတင်လိုက်ပါတယ်။အခရီးလိုက်စားတဲ့အလို့ဆွဆွဲခံရပြီးတဲ့နောက်ယာရုကနှုတ်ထွက်ဖို့တောင်းဆိုမှုတွေကိုညှင်းဆိုတဲ့သမ္မတကနိုင်ငံကိုဥဆောင်နိုင်တဲ့အနေအထားမှာမရှိဘူးလို့ပြောပြီးတော့တောက်ကြနေကဥရေပြုအမှတ်တွေအခုလိုမျိုးသမ္မတကိုအရေးယူနိုင်ဖို့လုပ်ငန်းစဉ်ကိုစတင်လိုက်ကြတာပါ။ပြည်တော်လွှတ်တော်ကဥရေပြုအမှတ်130တက28ဦးရဲ့ခွင့်ပြုခြင်းနဲ့ဒီလုပ်ငန်းစဉ်ကိုစတင်တာဖြစ်ပါတယ်။သမ္မတကိုဇင်စကီကတော့ဂျာတာရီနဲ့ညတကောင်မတိုင်ခင်မှာပဲရုံမြင့်တန်ကြမင်းကွန်ပြောကြားသွားပြီးသူကတော့ယာရုကနေနှုတ်ထွက်မှာမဟုတ်ဘူးဒီကိစ္စကိုတံပြန်ကင်တွေဖြေရှင်းမယ်လို့ပြောသွားခဲ့ပါတယ်။ပြည်တော်နိုင်ငံရဲ့အကြီးအမားဆုံးလက်ပေးလက်ယူအရှုပ်တော်ပုံမှာအဓိကဖြစ်တဲ့ကုမ္ပဏီစီကနေလွန်ခဲ့တဲ့10နှစ်ကျော်ကသူ့ရဲ့စီးပွားရေးအတိုင်ပင်ခံကုမ္ပဏီကငွေကြေးရရှိတဲ့ကိစ္စမှာမှားယွင်းတာတစ်ခုမှမပါဘူးလို့သမ္မတကညင်းဆိုထားတာပါသူ့ရဲ့စီးပွားရေးအကြံပေးကုမ္ပဏီကဘရာဇီးလ်ဆောက်လုပ်ရေးကုမ္ပဏီတစ်ခုစီကနေပြီးတော့ဒေါ်လာ8သိန်းနီးပါးရရှိခဲ့တော့ကသူကကုမ္ပဏီရဲ့ဆုံးဖြတ်ချက်ချနိုင်တဲ့အုပ်ချုပ်ရေးတာဝန်ယူထားတာမဟုတ်ဘူးလို့သမ္မတကပြောပါတယ်သူကအရင်လားထီအောင်ကိုအဲ့ဒီဘရာဇီးလ်ကုမ္ပဏီနဲ့ဆက်သွယ်မှုရှိတယ်ဆိုတဲ့ပြောဆိုမှုကိုတော့ညှင်းဆိုထားပါတယ်။ဘရာဇီးလ်ရဲ့ Audi Brush စားလို့ရေးကုမ္ပဏီဟာဆယ်စုနှစ်ကျော်ကာလအတွင်းမှာနိုင်ငံပေါင်း12နိုင်ငံကအရာရှိကြီးတွေကိုလက်ထိုးခဲ့တယ်လို့မနစ်ကထွက်ဆိုခဲ့တာကြောင့်တောင်အမေရိကတလွားနိုင်ငံရေးမှာတော်တော်ကိုကြက်ရက်ရိုက်သွားခဲ့ပါတယ်ရှင
်။ Indonesian နိုင်ငံ Java ကျွန်းမှာတောက်ကြံနေနောင်ပိုင်းကပြင်အား 6.5 magnitude ရှိတဲ့ငလင်းတစ်ခုလှုပ်ခတ်သွားတာကြောင့်မြို့တော်ဂျကာတာပါဝင်တခြားမြို့တွေငလင်းတန်းကိုခံခဲ့ရပြီးတော့နှစ်ယောက်ထပ်မနေသေးသုံးသွားတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါရယ်ဂျာဗာကျွန်းအနောက်ပိုင်းကခရိုင်အတော်များများမှာအဆောက်အုံတွေပြိုကျပျက်စီးခဲ့သလိုဆေးရုံတော်များများလည်းထိခိုက်ပျက်စီးသွားတာကြောင့်ဆေးရုံအတော်တွေကလူနာတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရတယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဘေးဒုက္ခကယ်ဆယ်ရေးဌာနတာဝန်ရှိသူတွေကပြောပါရယ်ငရင်ကျောင်းဂျကာတာမြို့မှာဆိုရင်လည်းအဆောက်အုံတွေလှုပ်ခါသွားခဲ့ပါရယ်CMS ဒေသကအသက်62နှစ်အရွယ်အမျိုးသားတဦးနဲ့ပက်ကလွန်ဂန်မြို့ကအသက်80ရွယ်အမျိုးသမီးတဦးတို့ဟာစောင့်ပြူကြတဲ့အထက်မှာပါသွားလို့တည်ဆုံသွားခဲ့တယ်လို့အာနာပိုင်လေးကပြောပါတယ်။ဒဏ်ရာရတဲ့သူတွေဘယ်လောက်ထိရှိတယ်ဆိုတာတော့အခုချိန်အထူးအတိအကျမသိနိုင်သေးပဲဖြစ်နေပါတယ်။အာနာပိုင်နေရာတောက်ကြနေညတကောင်ကလှုပ်ခတ်သွားခဲ့တဲ့ဒီငရင်ကြောင့်ဖြစ်လာတဲ့အပျက်စီးတွေကိုလည်းသိရှိနိုင်ဖို့ကြိုးပမ်းနေကြပါတယ်။ဒီငရင်ဟာတက်စစ်မာလာယာမြို့ရဲ့အနောက်တောင်ဘက်ကီလိုမီတာ50လောက်အကွာမှာဘဟုပြုပြီးလှုပ်ခတ်သွားတာဖြစ်တယ်လို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောပါတယ်။အနာပိုင်တွေကတော့ဒီအင်ဒိုနီးရှားနိုင်ငံလူဦးရေထောက်ပတ်ကျော်နေထိုင်တဲ့ဂျာဗာကျွန်းတဝိုက်ကမ်းရိုးတန်းဒေသတွေမှာဆူနာမီသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။ဟဝိုင်ယီမှာရှိတဲ့ Pacific Tsunami သတိပေးဌာနကတော့ဆူနာမီဖြစ်ပေါ်ခြင်းမရှိခဲ့ဘူးလို့ပြောပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။အိန္ဒိယနိုင်ငံမှာအတိုက်ခံ Congress Party ရဲ့အကြီးအကဲဖြစ်နေဒီကနေ့ပဲပြိုင်ပွဲမရှိရွေးချယ်ခံရတဲ့ Rahul Gandhi ကနိုင်ငံရဲ့လက်ရှိဝန်ကြီးချုပ် Narendra Modi ရဲ့အမျိုးသားရေးဝါဒီ Bharatiya Janata Party BJP Party ဟာနိုင်ငံတော်အစုပ္ပမှုမျိုးကိုကူးစက်တောင်းလာအောင်လို့လုပ်နေတယ်လို့ဝေဖန်သွားပါတယ်။အကျဉ်းသားကင်းပြီးတော့မှန်ကန်မှုမရှိတဲ့မျက်မှောက်ခက်နိုင်ငံရေးကြောင့်လူတွေအများကြီးအမြင်မှားကြတယ်လို့ကွန်ဂရက်ပါတီဝန်ထမ်းတွေကိုပြောကြတဲ့မင်ကွန်းနဲ့မှာရာဟုလ်ကပြောကြားသွားပါတယ်။ရာဟုလ်ကန်ဒီဟာဝန်ကြီးချုပ်မိုဒီရဲ့ပထမ၅နှစ်ဝန်ကြီးချုပ်သက်တမ်းကုန်ဆုံးမဲ့2019ခုနှစ်မှာဝန်ကြီးချုပ်နေရာအတွက်မစ္စတာမိုဒီနဲ့ရှင်ပြန်ရမှာဖြစ်ပြီးတော့မစ္စတာမိုဒီကကွန်ဂရက်ပါတီအုပ်ချုပ်မှုအောက်ကကင်းလွတ်တဲ့အိန္ဒိယနိုင်ငံဖြစ်ရမယ်ဟိန္ဒူအမျိုးသားရေးဝါဒီအင်အားစုတွေပြန်ပြီးတော့နေရာရဖို့လှုံ့ဆော်ပေးသွားမယ်လို့ကတိပြုထားတာပါ။အိန္ဒိယနိုင်ငံလွတ်လပ်ရေးရပြီးနောက်ပိုင်းပထမဦးဆုံးဝန်ကြီးချုပ်ဂျဝါဟာလာနေရူးရဲ့မြစ်တော်ဆက်သူအသက်48နှစ်ရွယ်ရာဟုကိုပါတီခေါင်းဆောင်ဖြစ်ထားရှိဖို့ပြောဆိုနေတာကြားပြီးဖြစ်ပြီးသူကပါတီကိုတည်တန်းအရှိဆုံးဥက္ကဋ္ဌဖြစ်နေ1998ခုနှစ်ခေတ်ကရွေးကောက်ခံပြီးတော့ဦးဆောင်ခဲ့တဲ့မိခင်ဖြစ်သူဆိုနီယာကန်ဒီလက်ထက်ကနေပါတီတာဝန်ကိုလွှဲပြောင်းယူလိုက်တာပါ အိန္ဒိယနိုင်ငံမှာဩဇာကြီးတဲ့နေရူးဂန္ဒီဆွေစဉ်မျိုးဆက်နိုင်ငံရေးစရုပ်ထမြောက်မျိုးဆက်ဖြစ်တဲ့ရာဟုဂန္ဒီဝါရင်းနဲ့ပါတီကိုတိုက်ခါရှိပြီးတော့အတွေ့အခေါ်တစ်တွေနဲ့ပါတီတစ်ခုအဖြစ်နဲ့ပြန်ပြီးတော့တည်ဆောက်သွားမယ်လို့ကတိပြုထားပါတယ်။သူကအိန္ဒိယရဲ့လက်ရှိဝန်ကြီးချုပ်နရိန်ဒရာမိုဒီကိုတတိကြီးကြီးထားပြီးတော့ရှင်းပြရင်လှုံ့ဆော်ရမှာပါ။နှစ်ပေါင်း80တက်တန်းတွင်မှနိုင်ငံရေးအာဏာကိုကင်ထားနိုင်ခဲ့တဲ့ကွန်ဂရက်ပါတီက2014ခုနှစ်မှာတော့လက်ရှိဝန်ကြီးချုပ်မိုဒီရဲ့ BJP ပါတီကိုမရှုမလားရှုံးနိမ့်ခဲ့ရတာဖြစ်ပါတယ်။ရာဟုဂန္ဒီရဲ့ဖခင်ဖြစ်သူရာဂျစ်ဂန္ဒီနဲ့အဖွားဖြစ်သူအိန္ဒိယဂန္ဒီတို့ဟာလည်းအိန္ဒိယနိုင်ငံရဲ့ဝန်ကြီးချုပ်တွေဖြစ်ခဲ့ကြပါတယ်ရှင့
်။ဗြိတိန်နဲ့တရုတ်နိုင်ငံတို့ရဲ့နိုင်ငံစီးပွားရေးနဲ့ဘာသာရေးဆိုင်ရာအစည်းအဝေးတွေဒီနေ့မှပြီးဆုံးသွားခဲ့ပြီးတော့နှစ်ဖက်သဘောတူညီမှုတွေလည်းရရှိခဲ့ကြပါတယ်။နျူကလ িয়ার လက်စစ်ဓာပေးစက်ရုံစီမံကိန်းတန့်စင်တဲ့စွန့်အင်းနဲ့အမြန်ထားစီမံကိန်းတွေကိုနှစ်ဖက်စလုံးက80အကောင့်ထဲပေါ်သွားမှာဖြစ်တယ်လို့တရုတ်နဲ့ဗြိတိန်နိုင်ငံတို့ရဲ့ကိုယ်ကျင်းမြောက်စီးပွားရေးနဲ့ဘာသာရေးဆိုင်ရာအစည်းအဝေးအပြီးပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတရုတ်ဒုတိယဝန်ကြီးချုပ်မခိုင်ကပြောပါတယ်ဗြိတိန်နဲ့ဥရောပသမဂ္ဂတို့ရဲ့အသွင်ကူးပြောင်းရေးကာလမှာလွတ်လပ်စွာကုန်သွယ်ခွင့်ကိုခွင့်ပြုတဲ့တခုတည်းသောစီးပွားရေးဈေးကွက်အကောက်ခွန်သမဂ္ဂနဲ့ဥရောပသမဂ္ဂတရားရုံးချုပ်တွေနဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံရဲ့ယက်တီချက်ကဘာမှအပြောင်းလဲရှိမှာမဟုတ်ဘူးဆိုတာကိုတရုတ်ဆိုရနဲ့တရုတ်စီးပွားရေးလုပ်ငန်းတွေအနေနဲ့မျှော်လင့်နိုင်တယ်လို့ဗြိတိန်ဘဏ္ဍာရေးဝန်ကြီးဖီလစ်ဟမ်မန်ကပြောပါတယ်။ဗြိတိန်ခေါင်းဆောင်တွေကကမ္ဘာလုံးဆိုင်ရာခန့်ကနာတစ်ကိုပုံဖော်ပြီးဥရောပဈေးကွက်မှာအကန့်အသတ်တွေနဲ့ရင်ဆိုင်လာရမှာကိုခုနိုင်ဖို့ကြိုးစားတဲ့အနေနဲ့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးယင်းနှိမ့်နှံမှုတွေလှုပ်လာနေတာဖြစ်ပါတယ်ခင်ဗျာ
။ကမ္ဘာတစ်လုံးသုံးဆွဲသူပေါင်းတန်း2000နီးပါးရှိတဲ့ Facebook လူမှုကွန်ရက်စာမျက်နှာကိုအသုံးပြုမှုတွေအနေနဲ့တချို့ရှိနိုင်နေဆိုပြီးတော့ Facebook ကတောက်ကြနေကပဲတတိပေးသွားခဲ့ပါတယ်။ Facebook ကသူတို့ရဲ့လူမှုကွန်ရက်စာမျက်နှာကိုအသုံးပြုလို့ဘယ်လိုဆိုးကျိုးတွေရှိနိုင်လဲဆိုတဲ့လေ့လာတွေးရှိချက်တချို့ကိုကိုးကားပြီးတော့ဖော်ပြထားတာပါ။တွေးရှိချက်တစ်ခုမှာဆိုရင် Facebook ပေါ်မှာသူများအကြောင်းတွေကိုပဲလိုက်ကြည့်နေတဲ့သူတွေဟာသူတို့ဘာသူတို့ပို့ပြီးတော့စိတ်ပြက်လာတဲ့ကြတယ်လို့ပြောထားပါတယ်။လူတွေ Facebook ပေါ်မှာတင်ထားတဲ့စာမျက်နှာတွေကသူတို့ဘဝကိုအမှန်ထင်ဟပြတာထက်ပိုပြီးတော့လှပသားရမှုရှိရဆိုတဲ့အမြင်ရအောင်လို့ဖန်နီးလုပ်ယူပြီးတော့မှဖော်ပြကြတာဖြစ်တဲ့အတွက်ကြောင့်မလို့သူများရေးထားတာတွေတင်တဲ့ post တွေကိုကြည့်ရင်ကိုယ်နဲ့နှိုင်းရှင်ပြီးတော့ကိုယ့်ဘာကိုပိုပြီးတော့စိတ်ထဲကျလာနိုင်တယ်လို့ Facebook ကပြောထားပါတယ်ရှင
်။ England Premier League ဘောလုံးပွဲတွေကိုဒီနေ့ကစားတာမှာအစောပိုင်းကကစားသွားတဲ့ Crystal Palace နဲ့ Leicester City ဘွဲမှာတော့ Crystal Palace ကဆက်စစ်ရီကိုငကိုကိုမရှိနဲ့နိုင်ရသွားပါတယ်ခရစ္စတိုဖဲလစ်အတွက်ပထမဂိုးကိုဗန်ဒီကေက19မိနစ်မှာခေါင်းတိုက်သွင်းယူခဲ့ပြီးတော့ဒုတိယဂိုးကိုတော့ဇဟာကပယ်နယ်တီအဲရီယာတွေကနေသွင်းခဲ့တာပါဒီဘက်မှာလက်စတာကဝယ်ဖရက် NDD 67မိနစ်မှာနဝါတနီနဲ့အထုတ်ခံရတာကြောင့်လက်စတာအသင်းဟာဒီဘက်မှာ10ရောက်နဲ့ကစားခဲ့ရပါတယ်ဒီနေ့ညမြန်မာစံတော်ချိန်7နာရီမှာတော့ဇယားထိတ်ကမန်စီးတီးနဲ့တော်တနမ်တို့ကစားကြမှာဖြစ်ပြီးမြန်မာစံတော်ချိန်ည9နာရီခွဲမှာတော့အာဆနယ်နဲ့နျူကာဆယ်ချယ်ဆီနဲ့ဆောက်သမ်တန်Brighton နဲ့ Burnley, Stoke နဲ့ West Ham, Watford နဲ့ Huddersfield ကစားကြမှာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမအေးသနာကျွန်းနဲ့ကိုရနိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မဘက်ကိုဆက်ပါမယ်ရှင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကနေဘေးလွယာတင်းရှောင်ခဲ့ရတဲ့ဟိန္ဒူဘာသာဝင်တွေအပါအဝင်ဒေသခံတိုင်းသားတွေအတွေ့ပြန်လည်နေရာချထားတဲ့အခါဘေးအန္တရာယ်ကင်းတဲ့လုံခြုံရေးနဲ့နေစဉ်လူမှုဘဝပုံမှန်ရပ်တည်ရေးအမခန့်ချက်ပေးဖို့အစိုးရတာဝန်ရှိသူတွေကိုဟိန္ဒူအဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်ဟိန္ဒူဘာသာဝင်တွေအပါအဝင်မြို့သက်တိုင်းနဲ့စတဲ့တိုင်းရင်းသားတွေအတွေ့အင်ယာတွေပြန်လည်တိဆောက်ပေးနေပြီးတော့စာနာရိတ်ခါတွေအဆင်ပြေအောင်ဆောင်ရွက်ပေးနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးကပြောပါရယ်ဒီအကြောင်းပြေစုံကိုမဆုမွန်ကဆက်ပြီးတင်ပြပေးပါမယ်ရှင
်ဟုတ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ရခိုင်ပြည်နယ်မြောက်ပိုင်းဘူတီတောင်မောင်တော့ဘက်မှာ ARSA အကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုတွေကြားတပ်ဖြတ်ခံခဲ့ရတာတွေရှိလို့ဘေးလွရာကိုနေရစွန့်ခွာထွက်ပြေးတင်းရှောင်ခဲ့ရတဲ့ယာနဲ့ချီတဲ့ဟိန္ဒူဘာသာဝင်တွေဟာပြီးခဲ့တဲ့ဒီဇင်ဘာလဇန်ကနေစလို့စစ်တွေမျိုးဒုက္ခသည်စခန်းတွေကနေမောင်တော့ဒေသဘက်ကိုအတုလိုက်ပြန်နေကြပြီဖြစ်ပါတယ်ဒါပေမဲ့လို့နေရရင်ပြန်နေရတဲ့ဟိန္ဒူဘာသာဝင်တွေမှာလုံခြုံရေးကစိုးရိမ်နေကြဆဲဖြစ်ပြီးသူတို့အတွက်ခိုင်မာတဲ့လုံခြုံရေးနဲ့နေစဉ်လူမှုဘဝတွေပုံမှန်လည်ပတ်နိုင်ရေးမခံချက်ပေးဖို့လိုလားနေကြတယ်လို့မြန်မာနိုင်ငံဆိုင်ရာဟိန္ဒူဘာသာရေးအဖွဲ့ချုပ်ဗဟိုရဲ့အတွင်းရေးမှူးဦးကျော်သူက VOA မြန်မာပိုင်းကိုပြောပါတယ
်။သူတို့ဒေတာသူတို့ပြန်သွားပြီးတော့ဈေးထိုင်ရေးလုပ်ဖို့ကြတော့သူတို့မှနည်းနည်းဟိုအကြောင်း၄ချက်လောက်ရှိတယ်ဆိုသူကတော့သူကလက်ရှိသူတို့ ကွက်ကိုရှာစားရမှာပေါ့နော်။နောက်နံပါတ်နှစ်ကရှာစားဖို့ဆိုလဲလူမျိုးကြီးအမကကြင်ပြီးတော့ရှာစားဖို့ကတော်တော်ခက်မှာ။သူကတော့လူမျိုးကြီးအမကကြင်ရှိတယ်လို့ပြောတာပေါ့။ဘယ်အချိန်မှာပောက်ကွဲပြီးဘယ်လိုဖြစ်မှာလဲမသိတော့ဟိန္ဒူရဲ့တခါခံပြီးသားဆိုတော့ကျွန်တော်တို့မပြောင်းချင်ပါဘူး။ကျွန်တော်တို့ဖြစ်တွေ့ကြတဲ့စကားမှာပဲနေချင်ပါတယ်။ဘုရားကြောင့်မောင်းတော်မျိုးပေါ်မှာပဲနေချင်ပါတယ်။ကျွန်တော်တို့ဒီတဲ့အဲ့ရဲဘုံကြွားတော့ပါလို့ဒီလိုနေရာကြီးကျွန်တော်မသွားချင်ပါဘူး။ကျွန်တော်ရှိတော့စာတကံပြည်တံနဲ့သူတို့ကပြောတယ်။ဟိန္ဒူလူမျိုးတွေကိုကျွန်တော်တို့ဒီကနေဆုံးရခိုင်တိုင်းသားတွေနဲ့အမီးရဲ့နေရာမှာဓာတ်ပိတ်ဖို့ကျွန်တော်အဲ့လိုဆုံးဖြတ်နေမကူချင်းဆွဲရောနောနေတိုင်းတာမျိုးကြီးပြနေတိုင်းတာမျိုးကျွန်တော်ကစိတ်ကြည့်တော့ဘလို့ကျွန်တော်ကိုတော့တော့လူမျိုးကြီးအမကန်ကျက်တာစက္ကနာရှိတာလူမျိုးကြီးအရှင်ကြီးထပ်ဖြစ်နေတာကျွန်တော်တောင်းဆိုချင်တာကျွန်တော်တို့ကိုစိတ်ချလုံုံနဲ့ဘွားလူမျိုးကြီးတစ်ပြောင်းထုတ်ပေးဖို့ကျွန်တော်တို့ဟိန္ဒူတွေသူတို့လောလောဆယ်လက်တော်သာဝတ်နေရင်မပြေလည်မှုခုခုဖြစ်ခြင်းပြေဖို့ပေါ့နော်
ဒေသခံတွေပြန်လည်နေရာချထားရေးလိုအပ်တဲ့အကူအညီတွေပူးပေါင်းဆောင်ရွက်ဖို့ဟိန္ဒူဗဟိုအဖွဲ့ကအသင့်ရှိကြောင်းနိုင်ငံတော်တိုင်းမင်္ဂအပါဝင်သက်ဆိုင်ရာကိုတင်ပြထားတယ်လို့လည်းဟိန္ဒူဗဟိုအဖွဲ့ချုပ်ရဲ့အတွင်းမှုကပြောပါတယ
်။ဒီနိုင်ငံတော်အစိုးရနဲ့ကျွန်တော်တို့ကတွဲဆက်ပြီးတော့အဲ့တော့နိုင်ငံတော်အစိုးရဘယ်လိုလုပ်နေလဲကျွန်တော်တို့ဘာလုပ်ရမလဲကျွန်တော်လည်းပြောတယ်ဒီပြန်လည်ဒီပေါ်ရင်းချင်းကမှကျွန်တော်တို့လူရင်းသုံးပါသူသွားတဲ့လူတွေမိဘမဲ့တွေပါလေကျွန်တော်တို့ဒီလိုပြန်ခေါ်ဆင်ပါလေ။ဘာညာနဲ့ကျွန်တော်စာရေးထားတာရှိတယ်အဲ့ဒါကြီးကတော့ကျွန်တော်တို့ဒါနိုင်ငံတော်အတွက်ကြီးပြင်ထားတယ်ကျွန်တော်ရန်ကုန်မှာရှိတဲ့မိဘမဲ့ကလေးများအကြောင်းဟိန္ဒူမိဘမဲ့ကလေးချောင်းများတောင်းပါကျွန်တော်တို့စင်ငင်မှာလည်းရှိတယ်ဘကိုတိုင်းကြောက်တကားမျိုးနဲ့အဲ့ဒါကိုကျွန်တော်တို့ခေါ်ချင်ပါတယ်ဆိုတဲ့အကြောင်းကိုကျွန်တော်ပြင်ထားပြီးဘိုးဘွားရိတာဆိုလည်းကျွန်တော်တို့ရန်ကုန်မှာဟိန္ဒူဘိုးဘွားရိတာတွေရှိပါတယ်အဲ့ဒါကြီးလည်းခေါ်ချင်ပါတယ်ဆိုပြီးကျွန်တော်တို့ပြင်ပြထားတာရှိတယ်အဓိကသူတို့ပြဿနာစာဝတ်နေကြီးပဲနော်ဘဝလုံးလုံးကြီးပေါ့အဲ့နှစ်ခုကိုတို့ကအဓိကတောင်းဆိုစာဝတ်နေရတော့တော်တော်ခက်ခဲပြီးသူကလည်းထောက်ပံ့ပါလေပြီးပါလေဒါပေမဲ့သူတို့ငွေထားတဲ့လူကြီးနဲ့သူတို့မိသားစုနဲ့နှစ်ရက်စာရှိရင်နောက်နှစ်ရက်စာဘယ်လိုလာမလဲဆိုတော့စိတ်ပူပန်မှုနဲ့အဲ့လိုနေနေရအောင
်အခုလက်တလောအချိန်ဒီမှာတော့ဒုက္ခသည်စခန်းတွေကနေရရင်ကိုပြန်လာနေကြတဲ့ဟိန္ဒူဘာသာဝင်တွေအပါအဝင်မျိုးသက်ခမီးတိုင်းနဲ့စတဲ့ဌာနေတိုင်းရင်းသားတွေအတွက်လည်းပြန်လည်နေရာချထားရင်းနဲ့အိုးအိမ်တွေပြန်လည်တည်ဆောက်ပေးတဲ့အစီအစဉ်တွေဆောင်ရွက်နေပါတယ်လို့ဒုက္ခသည်တွေနေရာချထားရေးအဓိကဥဆောင်စီစဉ်နေသူတူဖြစ်တဲ့ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြည်လဲနေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRD ရဲ့ကော်မတီဒုတိယဥက္ကဋ္ဌလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်ဒီကကတော့နည်းစုလေးတွေပါဥမာမျိုးတို့တဲ့တို့ဒိုင်းနဲ့တို့ဆက်တဲ့ချင်းအဲ့လိုတိုင်းရင်းသားလူနည်းစုလေးတွေပြောကူတော့ကျွန်တော်တို့ဟိုဟာတိုင်းရင်းသားရွာလေးတွေလုပ်ပြီးဖို့ပြင်းနိုင်နေတာပေါ့တို့နဲ့လေဟိန္ဒူကတော့မြန်မာရဲ့လူကြီးများတော့လေဟိန္ဒူကိုသူတို့မူလားသာမာပဲဟိန္ဒူရောအဲ့ဒီအိုးရင်းဆိုအိုးရင်းမှာပြန်သူစောင့်နေစားပြီးတော့အဲ့ဒါကိုပြန်လုပ်ပေးနေတယ်သူတို့မူလနေရာရှိတဲ့သူတို့စိတ်ရောလူရောလုံးလုံးနေလို့ယူဆလို့ရှိရင်တော့အဲ့ဒီနေရာဒီမှာကျွန်တော်တို့နေရာပြန်ပေးတယ်သူအဲ့ဒီနေရာဒီပြန်သွားနေကြပြီလေသူတို့နေရာတွေပေါ့ဟိုနိုင်ငံတကာကကူညီထောက်ပံ့ထားတဲ့ပစ္စည်းတွေမှာအိန္ဒိယလူသားတွေအားလည်းဆိုတရက်ပြန်မှလည်းသွားပြီးတော့ဟိန္ဒူတွေကိုထောက်ပံ့ထားပေးတယ်ဒီနောက်ထပ်လည်းပြန်ဝင်လာတဲ့လူများအချို့ကလည်းအဝိစားအဆပေါ့နော်ပြန်လည်းထောက်ပံ့မှုဆိုကျွန်တော်တို့ကျုပ်ကလူရတန်းရတဲ့မြေတွေရှိတော့စနေနေ့အောင်လုပ်နေကြတယ်အဲ့တော့လုံုံကြီးနဲ့ပတ်သက်လို့လည်းပြဿနာလုံုံကြီးနဲ့တာဝန်ရှိတဲ့လူတွေကလည်းဆောင်ရွက်နေကြပါတယ်
နေထိုင်ရေးအပြင်ဒေသခံတွေနေစဉ်ပုံမှန်လောက်ကိုင်းစားတော့နေတဲ့အသေးစားစီးပွားရေးလုပ်ငန်းတွေပုံမှန်ပြန်လည်လဲပတ်နေရေးအတွက်ကတော့အခက်အခဲဖြစ်နေကြဆဲပဲလို့ဦးကျော်သူကအခြေအနေကိုရှင်းပြပါဗျ။ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မောင်းနှုံးမြို့တွေကနေဘေးလူရကိုထောင်ထဲချေတဲ့ဟိန္ဒူဘာသာဝင်တွေတိမ်းဆောင်သွားကြပြီးသူတို့တွေကတချို့ကဘင်္ဂလားဒေ့ရှ်ဘက်ကိုလည်းတိမ်းဆောင်သွားခဲ့ကြတာဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့ရတယ်ဆိုတဲ့သတင်းတွေအစိုးရဘက်ကထုတ်ပြန်ခဲ့တယ်လို့ကြာရည်သူမိသားစုတွေနဲ့ဟိန္ဒူဘာသာဝင်တွေအဓိကလိုအပ်ချက်တွေနဲ့အခက်အခဲကိုသိရှိနိုင်အောင်လေဒုက္ခသည်စခန်းတွေမှာရှိတဲ့နေရွှန့်ခွာဟိန္ဒူဘာသာဝင်တွေစီကိုပြီးခဲ့တဲ့အောက်တိုဘာလဇန်ကဟိန္ဒူဘာသာရေးအဖွဲ့ချုပ်ဗဟိုကကွင်းစင်းမေးမြန်းခဲ့တယ်လို့အခုပြန်လည်နေရာချထားရေးကိစ္စတွေနဲ့ပတ်သက်လို့လေအဲ့ဒီဒေသတွေကိုထပ်မံသွားရောက်လေ့လာဖို့ရှိတယ်လို့သိရပါတယ်ရှင
်မဆုမဆူစီတင်ပြခဲ့တာပါရှင်အခုတော့မြန်မာတခွင်စီစဉ်လက်ဖြစ်ပါတယ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုအတွက်တစုံတရာအထောက်အကူဖြစ်စေမဲ့မြန်မာလက်မှုထွက်ကုန်ပစ္စည်းတွေထုတ်လုပ်ရမှာကုန်ကျန်းရရှိဖို့အခက်အခဲတွေအပြင်ပို့ကုန်စီးမင်းတင်းကျပ်မှုတွေမျိုးဆက်သစ်တွေထက်ကမြမလက်မှုလုပ်ငန်းကျွမ်းကျင်သူတွေရှားပါးလာတာတွေကြောင့်နိုင်ငံတကာတန်းဝင်ထွက်ကုန်တွေထုတ်လုပ်နိုင်ရေးအခက်အခဲဖြစ်နေတယ်လို့မြမလက်မှုထုတ်လုပ်သူတွေကပြောကြပါဗျ။ကုန်ကျန်းကိစ္စဖြေရှင်းဖို့အသက်ဆိုင်ရာတာဝန်ရှိသူတွေနဲ့ဆွေးနွေးမှုတွေလည်းပြုလုပ်နေပြီလို့ဆိုပါတယ်။မြမခသတင်းအေဂျင်စီကကိုကောင်းမြတ်ပြောတင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင်။
မလမှုအမှုပညာကဏ္ဍဖွံ့ဖြိုးတိုးတက်စေဖို့အတွက်အခုချိန်မှာ မြို့သားပို့ကုန်မဟာဗျူဟာနဲ့ထည့်သွင်းဆောင်ရွက်သွားဖို့အစိုးရလက်မှုပညာလုပ်ငန်းရှင်တွေနဲ့တက်ဆိုင်ရာအသင်းအဖွဲ့တွေကဆောင်ရွက်နေကြပါတယ်။လက်မှုအနုပညာပစ္စည်းတွေကိုတနေရာထဲမှာပြသနိုင်မှုအတွက်လည်းလက်မှုအနုပညာစင်တာတည်ဆောက်ပေးဖို့နိုင်ငံတော်အစိုးရကိုမြန်မာလက်မှုအနုပညာအသင်းကတင်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံကထွက်တဲ့လက်မှုအနုပညာပစ္စည်းတွေကိုနိုင်ငံတကာပြပွဲတွေမှာတွားရောက်ပြတာတဲ့အခါအဖို့တန်ကြောင်းရရနာတွေရှေးဟောင်းပစ္စည်းတွေမဟုတ်ရင်လွတ်လွတ်လပ်လပ်တွားပြခွင့်ပြုဖို့တက်မှတ်ပြထန်းထားတဲ့ဥပဒေတွေမူဝါဒတွေကိုဖြေလျှော့ပေးဖို့လိုအပ်နေတယ်လို့လက်မှုအနုပညာလုပ်ငန်းရှင်တွေကပြောဆိုနေကြပါတယ်။အဲဒီလိုဖြေလျှော့ပေးလိုက်ရင်နိုင်ငံတကာဈေးကွက်ထဲကိုထိုးပေါက်ဝင်ရောက်နိုင်မှာဖြစ်ပြီးဈေးကွက်ရှိလာတဲ့အတွက်လည်းအလုပ်သမားတွေကိုအလုပ်ပေးထားနိုင်မှာဖြစ်တာကြောင့်မျိုးဆက်သစ်တွေလည်းထွက်ပေါ်လာမှာဖြစ်တယ်လို့ပြောဆိုနေကြတာပါ။မြန်မာလက်မှုအနုပညာအသင်းဥက္ကဋ္ဌဦးတာဒုကတော့အခုလက်ရှိမြန်မာလက်မှုအနုပညာလုပ်ငန်းရဲ့မျိုးဆက်သစ်ရှားပါမှုနဲ့တခြားအခက်အခဲတွေအကြောင်းကိုတော့အခုလိုပြောပြပါတယ်။
ကျွန်တော်တို့မှာအရင်တော့ဆိုရင်အလုပ်ယုံမှာဟိုအလုပ်ယုံအလုပ်သမား30 40လောက်ရှိတဲ့ဟာတွေကအခု50 60ယောက်လောက်နဲ့တော်တော်လုံနေရတယ်။ဘာကြောင့်လဲဆိုတော့ဈေးကွက်မှာလည်းဒါနိုင်ငံတော်ဘိုင်းမှာလည်းဟိုအကူပြောင်းကာလပေါ့နော်စနစ်တစ်ခုအကူပြောင်းတဲ့အချိန်မှာဒါဖြစ်လေဖြစ်တာရှိတယ်။အဲ့ဒါကိုကျွန်တော်တို့ကတီးခံပြီးတော့ကျွန်တော်တို့ကကြားကန်ကန်ပြီးအလုပ်လုပ်ရတယ်။အဲပြဿနာတော့အဲ့လိုပေါ့ကျွန်တော်တို့နည်းနည်းလေးအလုပ်လုပ်ရကန်ရတာအရင်လိုတော့တွတ်တွတ်လက်လက်အများများဆဆတော့ကျွန်တော်လုပ်လို့မရဘူး။အဲ့ဒီအချိန်မှာလည်းကျွန်တော်တို့ကဒီအလုပ်သမားတွေရှားပါတဲ့ပြဿနာရှိတော့ရှိတဲ့အလုပ်သမားလေးနဲ့ထိန်းချောင်းပြီးတော့အလုပ်ဟိုပါဘောနော်ဟိုကြွယ်ဝချမ်းသာဖို့မဟုတ်ဘဲနဲ့မပြိုလဲသွားဖို့ကျွန်တော်တို့ကကြားကန်ကန်ပြီးလုပ်နေရတဲ့အခြေအနေရှိပါတယ်။အရွယ်ကောင်းတဲ့လူငယ်လူရွယ်တွေပေါ့ယောက်ျားမင်းကလေးတွေအားလုံးကတစ်ဖက်နိုင်ငံသွားနေအိမ်နီးချင်းတိုင်းပြေ။အဲ့တော့ကျွန်တော်တို့လုပ်ငန်းတွေမှာလည်းဟိုရင်ဆိုင်နေရတာဒါလုပ်သားရှားပါတဲ့ပြဿနာကျွန်တော်တို့ဒီပညာတွေသင်ပေးတယ်ပညာရှင်တွေဖြစ်သွားတယ်ပညာရှင်ဖြစ်လို့ရတဲ့ဝင်ငွေနဲ့ဟိုဘက်မှာကြာပန်းသွားလို့တာအင်းနေချင်းတိုင်းပြည်မှာအဲ့ကြာပန်းလို့တဲ့လောကကတွေကမြင့်နေတယ်မြင့်နေတော့ကျွန်တော်တို့ဒီလုပ်ငန်းပိုင်းမှာတို့ကဟိုငွေကြေးကအဲ့လောက်မရဘူးမရတဲ့ခါကျတော့အပြင်ထွက်သွားတာများတယ်များတော့ကျွန်တော်တို့ကဒီရှိတဲ့လူလေးနဲ့ထိန်းချောင်းပြီးတော့ပဲကျွန်တော်ကလုပ်နေရတော့ကျွန်တော်တို့မှဒီကုန်ញမ်းပြဿနာလည်းရှိသလိုအဓိကကြနေတာတော့အဲ့လုပ်သားရှားလာတဲ့ကိစ္စပေါ့နော်အဲ့ပြဿနာလေးကိုကျွန်တော်ရင်ဆိုင်နေရတယ်
မြန်မာလက်မှုအနုပညာကဏ္ဍမှာစီးပွားဖြစ်ဆောင်ရွက်နိုင်မဲ့တက်လက်မှုအနုပညာကဏ္ဍနဲ့ကျိန်ဝါလက်မှုအနုပညာကဏ္ဍဖွံ့ဖြိုးတိုးတက်စေဖို့လက်မှုအနုပညာရှင်တွေအတွက်ကုန်ញမ်းရရှိဖို့အခက်ခဲနေတာကြောင့်တက်တော်ဥစည်းဌာနကတာဝန်ရှိသူတွေနဲ့ညှိနှိုင်းဆွေးနွေးမှုတွေပြုလုပ်နေကြပါတယ်။မွန်ပြည်နယ်ချောင်းဆောင်မြို့နယ်ရွာလွတ်ကျေးရွာမှာစီးရံလုပ်ငန်းကိုနှစ်ပေါင်း40ကျော်လုပ်ကင်လာတဲ့ဦးမန်းငွေဝင်းကတော့ကုန်ញမ်းမရတဲ့အတွက်ဘလို့အခက်ခဲတွေဖြစ်ပေါ်နေတယ်လဲဆိုတာကိုအခုလိုပြောပါတယ်
။ဒီဒေသကထွက်တဲ့ကုန်ញမ်းကြတော့လုံးလုံးတော့ရရတယ်ဒါမဲ့ကိုနိုင်ငံကရှိနေရစားနေနော်ဟိုလာကြဒီဒီပနိုင်ငံရာသူကိုပြဖို့ဟာ quality မပြည့်တဲ့အစားအသောက်တွေနဲ့ပဲကိုလုံနေရတယ်လို့တော့နာမည်မရနိုင်ဘူးပေါ့အပအမြင်နေနဲ့နော်ဒီလိုမျိုးပထောက်သားနဲ့ရင်းလိုက်သားတို့လိုမျိုးဆိုရင်တော့လောက်ရမယ်ဆိုရင်တော့ပူတော့အဆင်မြင့်မှာပေါ့အဆင်မြင့်တော့ကိုလည်းနာမည်ရတယ်နိုင်ငံတော်ကလည်းနာမည်ရမှာပေါ့အဲ့လိုသဘောမျိုးပါဒါမဲ့ဒီကထောက်လုပ်တဲ့ဟာကအထွက်နေနေပူပူမလောက်လောက်ဘူးအဲ့လိုမျိုးဖောက်တယ်တွေကဒီနောက်ပိုင်းကျတော့တရားလေးပူလာဧည့်တယ်လေဒီရောက်လာတော့ဟိုကိုလေးမပုတ်ဖြစ်တော့ဘူးအဲမန္တလေးဘက်ကိုအခုသူတို့မှန်နေတာပေါ့အဲပြည်သူကဒီကအထွက်နေနေတယ်ဘာလုပ်တဲ့ဟာကလည်းဒီ quality ကအပြည့်ဆိုတော့ဟိုလက်ရာဦးတော့မလျှော့ဘူးကနော်ဒါမှစားဆုံးသူတွေကသူတို့အမြဲတမ်းပြောနေမှာပေါ့အဲ့လိုတွက်ပြီးတော့လောက်တာကိုလုပ်ငန်းကိုပေါ့နော်
အခုချိန်မှာနေဆက်ဒေတာတွေကတဆင့်လက်မှုအနုပညာပစ္စည်းတွေကိုပြပကိုတင်ပို့တာမှာအိမ်နီးချင်းနိုင်ငံတွေနဲ့ရှင်ပြီးကပ္ပဈေးကွက်ကိုမဝင်ရောက်နိုင်တဲ့အပြင်ကုန်ကျန်းမရရှိရနဲ့ကုန်ကျန်းဈေးတို့မြင့်တက်တာလွတ်လွတ်လပ်တင်ပို့ခွင့်မရှိတာတို့ကြောင့်လုပ်ငန်းရပ်ဆိုင်သွားတဲ့လုပ်ငန်းရှင်တွေလည်းရှိနေပါတယ်။ဒါကြောင့်မြန်မာလက်မှုအနုပညာကဏ္ဍဖွံ့ဖြိုးတိုးတက်စေဖို့အတွက်အစိုးရဘက်အပိုင်းကဘယ်လိုတွေဆောင်ရွက်ပေးတင်လဲဆိုတာကိုတော့ဦးတာလူကအခုလိုပြောပါတယ်။
နိုင်ငံတကာပြပွဲတွေမှာကျွန်တော်တို့ပြကန်းလေး standard book ဆိုတာ survey ပတ်လဲလို့ပေါ့နော်အဲ့ဒီခန်းလေးတွေမှာကျွန်တော်တို့မြန်မာပြည်သွားပြရင်ကျွန်တော်တို့ဒီဘက်ဒပိုင်းတန်နိုင်ဘက်တည်ရသွားတယ် 20kg 30kg ပေါ့နော်အဲ့လိုလေးတည်ပြီးတော့ကျွန်တော်တို့ကပါသလောက်လေးကိုခင်းချင်းပြသအဲ့တော့ဘာလဲဆိုတော့အဓိကသူများဒီအာဆီယံနိုင်ငံတွေပေါ့ဥပမာဗဘူးဆိုတာလေးကိုကျွန်တော်တခုပြောချင်တာပေါ့နော်ဟို VNN တို့ Laos တို့ဆိုရင်အဲ့ဗဘူးရုပ်ကြီးတွေအေယာမာကြီးတွေပေါ့နော်အဲ့ဒါတွေကိုသူတို့ကအရွယ်စားတွေကြီးမားတယ်အရေးအတွက်တွေအများတယ်အဲ့ဒါတွေကိုလာခင်းချင်းပြတာတဲ့ခါကျတော့ကိုယ်တမိုင်းတိုင်းပြတာတဲ့ဟာအားမရှိဘူးမတ်ဆရာမရှိဘူးနော် attraction မရှိဘူးအဲ့ဒါတွေကကျွန်တော်တို့ကအဲ့ဒီ international exhibition တွေမှာသူကျွန်တော်တို့ကမျက်နှာငယ်တယ်အဲ့တော့သူတို့ကဘာလို့ဒါမျိုးတွေလဲဆိုတော့သူတို့ကမြန်မြန်ပို့နိုင်တယ် သူတို့နိုင်ငံတော်အစိုးရအကူအညီပံ့ပိုးမှုတွေသူတို့ရဲ့ထုတ်လုပ်တဲ့ပေါ်တွေမှာမူတည်တယ်ကျွန်တော်တို့မလုံနိုင်ဘူးလားကျွန်တော်တို့ဘက်မှာလည်းလုံနိုင်တယ်အဲ့တော့နိုင်ငံတော်အစိုးရလည်းပြောသလိုပေါ့ဒီ exhibition တစ်ခုလုပ်မယ်ဆိုရင်ဒီ ancient နိုင်ငံပေါ့ဒီနိုင်ငံရဲ့ချမ်းမှရှိတဲ့မြန်မာတန်ရုံမြန်မာတန်ရုံကနေပြီးဒီမြန်မာ exhibitor တွေရဲ့ပစ္စည်းတွေကိုကြိုတင်ပြီးတော့ container တွေနဲ့ပို့ပေးထားနိုင်မယ်တန်ရုံကနေပြီးတော့ကျွန်တော်တို့စီစဉ်ပေးနိုင်မယ်ပြာခန်းတွေမှာခန်းခန်းနာနာကြီးတွေခင်းကျင်းပြသနိုင်မယ်အဲ့ဒီအပိုင်းတွေကိုနိုင်ငံတော်ကနေပါဝင်ပြီးတော့ဟိုဟာဆောင်ရွက်ပေးနိုင်မယ်ဆိုရင်တော့ကျွန်တော်တို့သူများတွေနဲ့ပခုံးချင်းရှင်နိုင်တဲ့အဆင့်ရောက်လာပြီးတော့ဒါ export market တွေလည်းကောင်းလာမှာပေါ့နော
်လက်မှုအမှုပညာရှင်တွေကတော့အစိုးရအနေနဲ့မြန်မာလက်မှုပညာကဏ္ဍဒုတ်တက်အောင်အခုထပ်ပို့ပြီးစီစဉ်ဆောင်ရွက်တင့်နေတယ်လို့ပြောဆိုနေကြပြီးမျိုးဆက်တစ်တွေထွက်ပေါ်လာစေဖို့အတွက်လည်းလုပ်ငန်းရှင်တွေနဲ့ပူးပေါင်းပြီးတင်နန်းပေးတာတွေအလုပ်ကင်ဖန်တီးပေးတာတွေလှုပ်ဆောင်ပေးတင်တယ်လို့ပြောဆိုနေကြပါတယ်ကျွန်တော်ကောင်းမြတ်ဖြိုးပါမြမကသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ်
အပစင်တင်ဆက်ပေးတဲ့မြန်မာတခွင်အစီအစဉ်ကိုနှားဆင်ကြကြရတာဖြစ်ပါတယ်။အခုတော့ Christmas နဲ့နှစ်သစ်ကူးရသည့်အတွက် Taylor Swift တီးဆိုထားတဲ့ Last Christmas အချင်းကိုနှားဆင်ကြရအောင်ပါရှင်။Sweet ဒီဆိုထားတဲ့ Last Christmas တချင်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်စနေနေ့ည view မြန်မာပိုင်းအစီအစဉ်ကိုည9နာရီကနေ10နာရီထိ line meter 24 25 30နဲ့50နဲ့ line meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပြီမို့တော်ရရှင်တွင်စောင့်မျှော်နေတဲ့ဓာတ်ရည် line ဆွေးနွေးခန်းအစီအစဉ်ထုတ်လွှင့်ပေးပါတော့မယ်စီစဉ်တင်ဆက်သူကိုအောင်လုံးနဲ့ထုတ်လုပ်သူမတ်စုံတို့တင်ဆက်ပေးသွားမှာပါရှင်
မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုက်စီစဉ်မှာတော့ဒီမြန်မာနိုင်ငံရဲ့တရင်လွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့ဆွေးနွေးသွားမှာဖြစ်ပါတယ်ဒီ2019ခုနှစ်ကုန်ဆုံးကနေမှပဲမြန်မာတရင်သမား2ယောက်အဖမ်းခံရတဲ့တရင်လည်းထွက်လာခဲ့ပါတယ်ဒီမကြာခင်ကုန်ဆုံးတော့မဲ့2019ခုနှစ်ထဲမှာမြန်မာနိုင်ငံရဲ့တရင်မီယာလောကမှာအတဲကျတဲ့စိန်ခေါ်မှုတွေဘာတွေကြုံခဲ့ရပါသလဲတိုင်းပြည်တစ်ခုမှာဒီအရေးကြီးတဲ့မန္တန်တစ်ခုဖြစ်နိုင်ငံတကာလက်ခံထားတဲ့တရင်မီယာတွေမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးလွတ်တက်လာဖို့ဆိုရင်ဘယ်လိုလိုအပ်ချက်တွေရှိနေသလဲဆိုတာကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်အခုတော့ပါဝင်ဆွေးနွေးမဲ့ဟိုပုဂ္ဂိုလ်တွေလည်းလိုင်းပေါ်မှာရောက်နေပါပြီဆိုတော့အရင်ဆုံးဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုသဘောထားတွေကိုအရင်ရေဝီယာတုံးသက်ချက်တွေကိုကျွန်တော်ကြားချင်ပါတယ်ဆိုတော့အရင်ဆုံးကျွန်တော်တို့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့သဘောထားကိုကျွန်တော်သိချင်ပါတယ်ဆိုတော့ဒီနေ့ထဲမှာကျွန်တော်တို့ပြန်ပြီးတုံးသက်မယ်ဆိုလို့ရှိရင်ဒီမီဒီယာတွေဖွံ့ဖြိုးမှုတွေလွတ်လပ်ခွင့်တွေမှာတို့ရေဝီယာအပြင်တိုးတက်လာသလားဆက်ရုပ်သွားသလားဘယ်လိုများတုံးသက်နိုင်မလဲဆရာအ
ဲတိုးတက်လာတာမတွေ့ရဘူးဗျအခုနောက်ပိုင်းဖြစ်စဉ်တွေတစ်ခုပြီးတစ်ခုကြည့်ရင်တော့ဆောက်ရုံလာတယ်လို့တော့ကျွန်တော်ကတော့မြင်တယ်ဥပမာရခိုင်ကိစ္စသတင်းယူရေးကိစ္စဆိုရင်ရခိုင်မှာလူလူလာသွားပြီးတော့မှသတင်းယူလို့မရတဲ့အပြင်ကိုအဲ့ဒီမှာသွားတဲ့နိုင်ငံသားသတင်းဌာနတွေအနောက်ချက်ခံရတာတွေလည်းအများကြီးရှိတယ်အခုနောက်ဆုံးဆိုရင်ဒီရခိုင်ဒေသသတင်းရယူနေဆက်ဆက်တာပေါ့နော်သတင်းနောက်နှစ်ယောက်အဖမ်းခံရတယ်ဆိုတဲ့ကိစ္စမျိုးကြီးအထူးကိုဖြစ်လာတယ်လေအဲ့ဒီမတိုင်ခင်တော့လည်းဒီတော့မှစွတ်တော်ကိုဒရုန်းရိုက်ဖို့စွတ်တင်မှုပြင်ဆင်နေတဲ့ဒါအဲနိုင်ငံရသတင်းတော့ဒီနဲ့ဒါပြည်ကကျွန်တော်တို့ဒီစကပြန်ပေါ့အဲ့ဒါတွေကိုလည်းဖမ်းဆီးထားတာရှိတယ်ထောင်လုံးချလိုက်ချလိုက်ပြီအဲ့လိုမျိုးနဲ့တခြားသောဥပဒေရောင်းဆိုင်ရလည်းရှိတာပေါ့ဥပဒေလုတ်ပေးရမဲ့ဟာတွေလုတ်မပေးတာတွေအများကြီးရှိပါတယ်အဲ့ဒီအကုန်လုံးချုပ်ငုံတိုးတက်ကြည့်လိုက်ရင်တော့တိုးတက်မလာဘူးဆွတ်ယူသွားတယ်လို့တော့ထင်ပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တူကတော့ဒီလူခွေလှူရှာတဲ့ရှင်းနေဦးတင်းတန်းဦးပါဆရာဦးတင်းတန်းဦးအနေနဲ့ရောဒီပေါ်လေဟိုဟိုမြန်မာနိုင်ငံမှာထိတွေ့နေရသမျှပေါ်လေလက်လန်းမီတလောက်တုံးတက်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာဒီမီဒီယာလွတ်လပ်ခွင့်အခြေအနေက2019ခုနှစ်ထဲမှာဘယ်လိုများတွေ့ခဲ့ရလဲခင်ဗျာ
ဘူးဆိုးလာတာပေါ့ကျွန်တော်ဥစည်းကြောင်းနဲ့ပြောတာကိုထောက်ခံနေတာဟိုကကျွန်တော်ကသတင်းကမလွတ်လပ်တဲ့အပြင်လွတ်လပ်မှုလွတ်လပ်သတင်းယူခွင့်မရှိတဲ့အပြင်ဟိုယူဖို့ကြိုးစားလို့ရတဲ့နေရာယူတာကိုလည်းဟိုဖန်သိခံရတာတို့ထုတ်သိခံရတာစတဲ့အခြေအနေတွေပေါ်လာတော့ကျုပ်ပြောရင်တော့ရောက်တဲ့မှာအခြေအနေတော်တော်ဆိုးလာတယ်ပြောရမယ်ကဆောက်ဆောက်ကယူကျွန်တော်တို့မဘာမလုပ်နိုင်ဘူးပေါ့နော်ကျုပ်မယုတ်သိနိုင်ဘူးကျင်းတဲ့အနေအထားပဲရောက်လာတယ်ပူတော်မှတရားဆိုမှုလွယ်သွားတဲ့အနေအထားမျိုးဖြစ်လာတယ်အဲ့ဒါပြန်သတိပညာပြည်နေလို့ပိုဖြင်းခံတာလို့ကျွန်တော်ဆုံးပါတယ်က
โอเคကျေးဇူးပါဆိုတော့ကျွန်တော်တို့ဒီနောက်တူကတော့ဒီလူငယ်နဲ့လူမှုသာသနာဖော်ဆောင်ရေးစင်တာကိုသက်ဆိုဝင်ဖြစ်ပါတယ်ကိုသက်ဆိုဝင်ရဲ့သဘောထားကိုခင်ဗျာကျွန်တော်တို့2019ခုပြန်သုံးသပ်မယ်ဆိုလို့ရှင်မီဒီယာတွေဖွံ့ဖြိုးမှုလွတ်လပ်ခွင့်တွေမှာဟိုဘလို့အခြေအနေတွေတွေ့ရလဲတိုးတက်လာတာတွေ့ရလားဆက်ရုပ်သွားတာတွေ့ရလား
အဲကျွန်တော်ဒီမီဒီယာပုံရိပ်ကတော့ဒီဖုတ်ကြပြောရလို့ကျွန်တော်ပြောပါလိမ့်မယ်ဒီကျွန်တော်တို့အနေနဲ့ဒီတတ်မှတ်ထားတဲ့စံနှုန်းလေးတွေတကယ်ဒီဖွင့်ပြီးတော့ကြည့်ကြရမယ်ဘာဒီမီဒီယာတွေတက်ကြတယ်ဒီစံနှုန်းအမျိုးကြီးအခုတော့ဆရာကဆွေးနွေးလို့ပြောရလို့ကျွန်တော်ဒီခိုင်ကြီးစံနှုန်းအမျိုးမှာဆွေးရှင်းရလောကကြီးကိုဒီမီဒီယာကိုဒီလိုမျိုးပြီးရတဲ့ကြောင့်မို့လို့ဒီကျွန်တော်တို့ဒီမီဒီယာတစ်ပတ်ဆောင်နေဖြစ်သွားနေတာမျိုးလည်းဖြစ်ခဲ့တယ်ဒါလို့အခုကမီဒီယာဒီထောင်းတာကိုလေလေလောက်ဆိုတော့ကျွန်တော်ပြန်ရဖြစ်တယ်ကျေးဇူးတင်ကျော်ဒီဒီနေ့ညရပြီးသွားပြီးလို့ရပြီးသွားပြောလို့ရှိရင်ဒီအရုံးရလေးကျွန်တော်တို့ဆောက်ရအောင်ပြောပြပါကြည့်ဒီတိုင်းလေးကြီးပေါ်ပါလေကျွန်တော်ပြောပြတယ်ဒီလိုလည်းပြနေအောင်ကြည့်ကြတယ်တောက်ဆိုကျွန်တော်ပြောလာတာရှိတယ်အဲ့တော့ဒီနေ့ညရကဒီကော်ဖီဖြစ်တဲ့နေရာမှာတွားပြီးတော့ကျွန်တော်ဒီဒေသဖြစ်တဲ့နေရာမှာတွားပြီးတော့ဒီတရုံးမီနယ်လေးရဲ့ခါကြတော့ဒီဒေသရဲ့မီဒီယာရဲ့အကြံဉာဏ်ကိုကြွားရခါကြတော့ဒီကဘာမှာလေဒီကုတ်တွေကဒီတစ်ဖက်ကလည်းပတ်သက်တဲ့ကိစ္စကြွားရတယ်ကုတ်ပြေးတာကြတော့လေဒီဆိုးရပြီးတဲ့တရုံးမီနယ်လေးကယူကြရတဲ့ခါကြတော့ လည်းလို့ဖြစ်ဖြစ်ဒီနေ့ဆိုင်ပိုင်းတော့ဆိုရင်ကိုယ်ကမျိုးကလေးဖက်ရလိမ့်မယ်အဲဒါလို့ရလို့ဒီမှာအဖြစ်ဖြစ်တဲ့ပြဿနာမျိုးဆိုဒီနေ့ကဒီတရင်းတော့ဒီကဘူကပုံပြီးတော့ဒီတရင်းလုံးလက်ဖွဲ့တော်ကျွန်တော်ဒီဖို့ရအနေစားလို့ပြောရတယ်ကိုတို့တော့ဒီတရင်းကြီးကဒီဟိုအော်ဒီလာကမှာဆူရှင်နေဒီဟိုလာကြောက်ရွံ့ကြမှာတကယ်ကြီးကလာပြီးဒါကိုဖြစ်ဖြစ်ဒါပေမဲ့ကျွန်တော်ကောက်တူကိုတက်တာမျိုးရှိတယ်ဒါကိုဒါကြောင့်မလို့အခုကဒီဘုတ်ဒီလိုလေးတကယ်ကြီးရာကိုဒီဟိုပြဖို့မလို့ချင်တာဘယ်လိုလဲဒီလိုလာဒါမျိုးပြောကြရစီနေလားဆိုတော့ကျွန်တော်ဆက်လာလာမျိုးရှိတယ်အဲဒီကျွန်တော်ဒီတကယ်ကြီးကိုကြည့်ကြရတယ်ဒါပေမဲ့ဒီပိုင်းလေးတွေတော့ဒီမရှိဘူးအဲ့လိုမရှိတင်းကကျွန်တော်ဒီဒီရီဇော့ကဒီအရေးကြီးတာရှိတယ်အဲ့တော့ကျွန်တော်ကအစ်ကပါရဲဒီကားလေးဆိုကျွန်တော်ကဆေးဖိုးရဖြစ်နေကိုပြန်ဖြစ်သွားတယ်အခုကဒီရဲ့ကလေးလေးကအခုကတော့ဝင်ကြောင်ဖြစ်သွားလို့ရှိတာကျွန်တော်ပြည်သူတွေကဒီဒီမိုကရေစီကျော်ရတယ်လည်းကျေချက်တယ်ပဲခုအခုတော့ပြောလို့မရဘူးကျွန်တော်ဆုံးဖြတ်ရမှာဖြစ်သွားလိမ့်မယ်ဒါတော့ဒီဒရင်းလောက်ကိုဖန်တီးရဟာဒီပြည်သူတွေဟာဒီကဒရင်းလောက်ကိုရှိရတယ်ပြောလို့ရတယ်ဒါကိုဖန်တီးပြည်သူတွေကဒီဒရင်းလောက်ကိုဒီဒီမီဒီယာတွေကိုကုကုဆက်ဆက်ဆက်ဆက်ပြောနေဖြစ်သွားလိမ့်မယ်ဒါတော့ကျွန်တော်ငါတို့ဆက်ဆံမေးပေါ်ကိုပြောနေကြတယ်ဒီကုကုကိုယ်တိုင်ကတခုသူမကြိုက်ကြဘူးဒီကလေးကအတန်းရမှာလားဆိုတော့ဆက်ပြောတော့ရဒီဒီဒရင်းလောက်ဒီမီဒီယာတွေကဘယ်လိုတွေခါကြမတည်ခနဲ့တွေခါကြလို့ရှိတယ်ဒီကောင်ကိုထုတ်လိုက်ပြီဖြစ်သွားလို့ရှိရာပုံပြီးတော့ကျွန်တော်တို့ပေါင်ကျင်းတော့မျိုးရေးချက်ပါသိကြည့်ရအဲ့တော့ဒီအထုတ်ပြောရမယ့်ပုံစံကဒီနောက်ဆက်ခွင့်ရတော့ဒီတင်းလက်ခွင့်ရပတ်သက်ပြီးအများကြီးဖြစ်တတ်ကြတာမျိုးရှိရလို့ပဲကျွန်တော်ပြောရမှာပါလား
โอเคကျေးဇူးပါကျွန်တော်ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလည်းလေလိုင်းပေါ်မှာရောက်နေပါတယ်ကိုတီးလည်မှုဖြစ်ပါတယ်ထိုင်းနိုင်ငံကကိုတီးလည်မှုရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ပါခင်ဗျာကျွန်တော်အနေနဲ့ဒီတရင်တော့ဖမ်းတဲ့ကိစ္စကနော်ခုဘူးကြောင်မတော်မှာဖြစ်တဲ့ကိစ္စနော်ဒီခိုင်မှာဖြစ်တဲ့ကိစ္စတွေကနော်တို့အားလုံးကတို့မတရားလုပ်ထားတာပဲကျွန်တော်တွေ့ရတယ်ကတို့ပြောတာဆိုတာကတစ်ဖက်သားဆွတ်ဆွဲတယ်ဖက်သားဆွတ်ဆွဲတယ်လောက်တာတော့ကြောင်းမြန်ဖြစ်နေတယ်ကျွန်တော်မြင်တယ်ခင်ဗျာဘာဖြစ်လဲဆိုရင်တော့အခုတရင်နောက်တွေရောမွေးနောက်တို့ကအရင်တားစီရတယ်တားစီမှတို့ဝင်လာတာဖြစ်ပါတယ်အခုလည်းတော့တရင်နောက်ကိုထပ်ဖမ်းတဲ့ခေတ်ကတော့နောက်ကိုရတော့ကျိုးကန်တဲ့လူကအတ္တမကြီးမားတဲ့ခေါင်းဆောင်ဖြစ်ပဲဖြစ်တယ်ဆိုတော့ကျွန်တော်ယုံကြည်တာရှိပါတယ်ခင်ဗ
ျโอเคကိုသီးလည်းမွေးကျေးဇူးပါဆိုတော့ဟိုကျွန်တော်ဆရာဦးစီသူကအမြင်ကိုပြန်မေးချင်ပါတယ်ဆက်စပ်ဆရာလည်းအဲ့ကိစ္စကိုနည်းနည်းအရေးမို့ဟိုအစာပိုင်းမှာထည့်ပြောသွားတာရှိပါတယ်တကယ်တော့ဒီမြန်မာနိုင်ငံမှာကျွန်တော်တို့ဟို rights to information နောက် access to information တို့လို့ဒီလိုသတင်းရယူနိုင်တဲ့အခွင့်အလမ်းက internet နဲ့ဆိုပြီးတော့မကြာခဏထောက်ပြခံရလေးရှိပါတယ်ဆိုတော့ဒီလိုအခြေအနေတွေရောပြီးခဲ့တဲ့နှစ်အတွင်းနဲ့မှာဟိုပိုဆိုးလာသလားဟိုအရင်ပုံစံတိုင်းရှိမျက်ရှိနေသလားဒီအခြေအနေမှာနှိုင်းရှင်ကြည့်မယ်ဆိုရင်2019ခုနှစ်တည်းမှာဘယ်လိုတွေ့ခဲ့ရလဲဆရာ
အရင်တော့အချိန်တွေထက်တော့မှဟိုပိုဆိုးလာတယ်။ရခိုင်ကိစ္စဖြစ်တဲ့အခါမှာဟိုတမယိုးကြအဖြစ်ကျွန်တော်တို့ကပုံမှန်ပြည်ရင်းပတင်းတောက်တွေအဲ့ဒီဘက်ကိုသွားမယ်ဆိုရင်လည်းအချို့သောနေရာတွေမှာကင်မရာထုတ်လိုက်တာနဲ့ပတင်းတောက်ဆိုတာနဲ့ရံပြုတ်ခံရတဲ့အခြေအနေမျိုးတွေရှိတယ်။နောက်နိုင်ငံသားကပတင်းလာရွေးလူတွေဆိုရင်လည်းတရားဝင်ဒါအစိုးရကိုအပိပေးအကြောင်းကြားပြီးတော့မှအသွားလာတဲ့တောင်မှအဲ့လိုရံပြုတ်ခံရတယ်ရှိတယ်။အဲ့လိုအနေအထားမျိုးမှာတက်ဆိုင်ရာအဲ့ဒီမှာရဲတပ်ဖွဲ့ဝင်တွေတော်ရှိတဲ့လူတွေကဟိုအကာအကွယ်ပေးတော့ပြီးပါရဲ့ဒါပေမဲ့သတင်းရယူရေးကိုဆက်ပြီးတော့မလုပ်ခိုင်းပဲနဲ့သူတို့ report တွေပါတင်တဲ့ခါမှလည်းဟိုမမှန်မကန်သတင်းတွေ report တွေတင်တာတွေပဲရှိတယ်အဲ့လူတွေအဲ့မှာပြဿနာတွေအများကြီးရှိတယ်ပြီးတော့မှဥပဒေကြောင်းအရပြောရမယ်ဆိုရင်လည်းတကယ်တော့ဟိုသတင်းပြည်ပိုင်ဝင်ဥပဒေဆိုတဲ့ကိစ္စကဒါသမဥသိချင်းလက်ထက်ကလေးကဟိုတင်ပြနိုင်မှုဥပဒေလုံခြုံမှုဆိုပြီးတော့အမှအချင်းချင်းဆွေးနွေးရတာရှိတယ်ဒါပေမဲ့ဒီဒေါ်ဆန်းစုကြည်အစိုးရတက်လာပြီးတော့ဒါဆရာဦးဖေမြင့်တို့ဟိုပြန်ကြိုင်ဝန်ကြီးတာဝန်ယူပြီးတဲ့နောက်မှာဒီကြောင့်ဘာမှလည်းမကြားတော့မကြားရတဲ့အပြင်ကိုဝန်ကြီးဌာနအပီပီကလည်းတကယ်ဆိုရင်ဒီဟိုအဂရီလိုက်စားမှုတွေကိုလုပ်ဖို့ကိုယ်နဲ့မြင်သာမှုရှိဖို့ဆိုရင်ဒီပြည်အချက်လက်ဆိုတာသတင်းတော့ကမေးမှမဟုတ်ပါဘူးထုတ်ပြန်ပေးရမှာလည်းအများကြီးရှိတယ်ဒါပေမဲ့ဒီဟာတွေလည်းထုတ်ပြန်တာမရှိဘူးနောက်ခုနကတော့လို့ပြည်အချက်လက်ပြည်ပဝဲဆိုင်ရာဥပဒေကိုလည်းအတည်ပြုပေးတာမရှိဘူးမရှိတော့အခုလက်တွေ့ကျွန်တော်တို့ပြည်ယူတဲ့ခါမှာဘာတွေဖြစ်နေကြလဲဆိုရင်အောက်ခြေရဲဌာနတွေကအစတာကမှလူသတ်မှုတစ်ခုဖြစ်သွားတယ်တကယ်ပဲဖြစ်သွားတယ်ဒီဥစ္စာအထောက်အထားတွေဓာတ်ပုံတွေအကုန်လုံးထွက်လာပြီအဲ့ဒီဥစ္စာကိုရဲစခန်းသမ်းမိလိုက်ရဲအကျွန်တော်တို့ကိုဒါလေးဖြစ်တာလေးကိုပဲအတည်ပြုပေးပါဆိုရင်ဒီလောက်တောင်မှမဖြေဘူးပြီးတော့မှဟိုတယောက်ကိုလွှဲချတာတွေရှိတယ်ဒီတယောက်ကိုလွှဲချတာတွေရှိတယ်အဲ့တော့ဒီနေရာမှာတို့အနေနဲ့ကလည်းရှင်းတယ်ဒီသက်ဆိုင်ရာဟိုရဲစခန်းစာဝန်ရှိသူအဖြစ်အပျက်အကုန်လုံးကတို့မဖြေလဲဘာမှမဖြေဘူးတို့အရေးကြီးတာလည်းမရှိဘူးအဲ့ဒီခါကျတော့ကျန်တဲ့လူတွေကတည်းကဟိုဘာလဲရယူခွင့်ကပိတ်ဆို့ထားတယ်လို့တော့ဖြစ်နေတယ်အဲ့လိုရှိလို့အချင်းလေးဆိုးနေတာကိုကျွန်တော်တို့တွေ့ရပါတယ်
โอเคเชื่อว่าสรุปฉันว่าทีนี้มาเสียอุศิษย์ก็มีทัพยาตัวเล็กพอเลยที่โอ้โหตัวนี้ตุ้ยชิปังกุ้งอุบลีเนี่ยพัฒน์เลยโอ้โหฉันว่าเสียโอ้โหอุตเองทั้งหมดบอกเราที่จะมาเลยฉันว่าดาวอุบลีที่เป็นเนี่ยที่มีอาชีพตุ้ยชิกุ้งโอ้ตัวนี้อินโฟมิชันย้ายอยู่ไปกุ้งปีไหนหมดตัวมาอุบลีเยียร์ยาไปลูกแค่แค่ริชินีลูที่กี่สาวอุบลีจะเอาอย่างโอ้อามาขันมาปีไหนอะไรเสีย
ฉันว่ามีน่ารักแต่ก็เราได้ยังอุ้ยลูกวิมาก็พูดอย่างยูริเอชาลูกคนยูริเซนลูกคนยี่จีนอะไรนะป้าบาร์เร่เช็ดดีเลยอ่ะไอ้บาร์บาร์เร่ที่เราดูฟิล์มเอ็กซ์เพรสชันเนี่ยสั้นๆนี่แหละไปนี่ก่อนนะโอ้อะไรอย่างมาบินเนี่ยมูดะพักกันเลยพาพี่เดชจิโนตุโรที่ลูทุยอาเปียเจ้าหน้าตัวอะไรอย่างนี้เราเจ้าหน้าอู้ฉันเนี่ยโอ้ยเงินที่เราเวนุนิยมเจ้าตัวนิยมมูร์อ่ะไอ้ยังลูกเขาเลยไอ้เราตัวโอ้ยยังนู้นอ่ะแต่ยังเนี่ยสั่นเลยพี่รู้เช่นตรงนี้เลยกูรู้อย่างเลยอะไรที่รู้อยู่กองกองกูมาไกลด้วยไกลด้วยในบุมยาวแต่แค่แค่เราเราว่าพอเปล่าวิวพอเปล่าสิ่งสันดาบนะโอ้ที่เราปีจีนเนี่ยสุดเลยแล้วคนปีอาเมปีจีนเนี่ยสุดอันดีกว่านะก็ไม่เป็นว่าอะไรที่บุดูอะไรคู่อะไรเจ้าเรื่องอะไรที่บุมาโก้โอ้บ้านของเราคนเราจะใช้ที่วิวอะไรสิอยากให้ยิ่งสามารถเดินมาเรื่อยไปจากบุมาได้อุทาริยาเจ้าเราจะช่วยไม่ใช่เป็นเนี่ยทุกคนยาวอะไรเยอะคนไหนกันก็เลยติดอยู่ที่เนี่ยกูรู้ใจใครก็ตัวรู้ว่าตัวยาวหรือตัวอะไรกูว่าแต่อารมณ์มึงมันเป็นกันเลยสิแต่ที่นี่เป็นพี่ด่าเราอย่างไอ้พวกมาสู้ยิงจีบีเราปูไปกับพี่เราจีรูตรงนั้นละคนอยู่เรียนอยู่ยูเล็กๆติดกูตรงที่กูมาบอกว่าเรื่องที่เนี่ย
โอเคเชื่อว่าสุดที่ถือกันเราที่ดิโมคุซีนั่งงานนี่มาเราเตรียมมีอะไรนั่งงานมันไอ้คุซูบีตัวท้าจาวาเลยสุดมีมานั่งงานมาเย็นสิสุดไอ้เล่ทั้งตัวเราที่เตรียมมีอะไรลูกคนโอ้อามาเปรียวสุดอะไรโอ้ท้าเราเชนเอกิสาวาสุดท้ายแม่กูยันท้าสุดอะไรมาตัวสุดที่ตัวเราเลยโอ้โหพี่เอาอะไรลักษณะมีอะไรโอ้มันตัวอยู่ละเสียอุตินเดียว
จริงๆว่าพี่ว่าเรื่องแบบนี้เย็นสิสุดอะไรเสียตรงนั้นที่บอกเนาะจริงๆเราที่เตรียมมีอะไรยาตัวคนที่เสียตัวรู้ยังดูรู้ตัวท่าก็ได้เช่นมาแต่เมื่อคู่เจ้าหน้าที่ดูรู้ว่าจะลาเรียบบอกมายังดูรู้ด้วยตัวมันท่ามันท่าเราแต่เมื่อไม่สวยรู้เลยมีบ่ไม่ยาวอย่างอันนี้คือเจ้าหน้าที่ว่าเราไม่รู้เช่นนี้คู่เล็กๆนี่ท่าเราเน
ี่ยโอเคครับเสียคิดว่าสรุปเจ้าหน้าคู่ทัศน์สุวรรณตัวเราเลยที่จะมาคู่ทัศน์สุวรรณสรุปเจ้าหน้าที่คู่ยาตัวสวัสดิ์ลาเรียบสวยไหมทีมเตรียมมีอะไรลุล่าคุยบ่มาพอเลยตัวเราเลยอ่ะโอ้ยินสิสู้อันเนี่ยโอ้กว่าช้าเจ้ามาชี้นิทามอยู่ในมีเนียล่ะไปรู้ตัวอย่างเลย
ที่บ้านเราที่เมืองกวางนี่เราที่เราคุยอยู่สุริชมวยดาวที่มีอยู่อันนี้เราคุยเราจะที่ตรงนั้นเราคุยจะเราไปได้ทั้งสุนันท์เองก็สุนันท์เองถ้าเราจะตรงไหนบ่มาเลยมีพี่มีเด็กคนนี้ว่าจะเราจะสู้เราดูใส่ฟิวกันจะเราเป็นอะไรกันอยู่ที่เนี่ยแต่เมื่อที่เราไล่เนี่ยเป็นอะไรที่เราที่ที่เด็กคนนั้นอยู่สุริชมวยที่เจ้าอยู่กันก็หันไปคุยแต่ที่นี่นั้นที่ที่จะเวลาเราอยู่ที่แต่เรื่องตอนที่เรามีการคุยเนี่ยพี่ทำอะไรแต่ตอนนี้จะเวลาเราอยู่ที่เนี่ยที่เรามีการคุยก็จะมีเรื่องประมาณนี้ว่าที่ยังไม่รู้ยังตัวเองจะแข่งอะไรบ้างที่ไม่ฟื้นมาดูเลยมีอะไรต้องทำอยู่ก็เลยมันเป็นเรื่องที่ต้องใช้ส่วนจะรู้เรื่องเชื่อมีดีแล้วแต่เมื่อถึงเรื่องที่มีเรื่องนั้นที่เตรียมมีอะไรก็ที่จะรู้ที่ได้ยินมาเรื่องอยู่บ้างก็เรื่องว่าเชื่อมีอะไรแล้วมีอะไรแล้วจะรู้ที่ใครจะทำมาสุดเลยที่จะมีเรื่องที่มีอะไรเฟ้อตัวเองกูที่พี่จะกูรู้ปากว่าส่วนจะรู้ดีอะไรเฟ้อตัวเองเลยต้องมีพี่รู้ยังไงกันเองชี้ให้พักกูเลยพี่รู้ยังไงก็เป็นเสื้อจีบารีแต่การเดินทางมาจีบีเช่นที่ชุดชีวิตจีบารีนั้นรู้มีมีอะไรในประโยชน์ถ้าว่าตัวฟูกับมีอะไรสักนะแต่เป็นมีอะไรในจุดอยู่ในเส้นบางอยู่ตัวเองขาดจ้าที่ที่แค่เนี้ยที่ยังมาเชื่อมีอะไรที่บางอยู่ที่ชัดสุดอยู่แค่แค่ไม่รู้จีบารีเช่นนี้แต่มีอะไรที่มาตัวมีอะไรที่รู้ว่าอุปกรณ์ว่าแต่ไม่ได้บางอยู่ที่เป็นมีอะไรในจุดอยู่ในเส้นบางคือบางอยู่ว่ามีเช่นแล้วก็จะทีมีอะไรที่ใช้เวลาเยอะหรือเปล่าหรือเปล่าเราแบบทีไรเนี่ยว่าคิดหาดีเลยนะรู้ที่ว่าปีนั้นเราไม่ซีฟูซีนะถ้าเจอหน้าปูจิ้งเวชีเลยนะฟูอะไรนะเดี๋ยวเราปีนี้ที่ผมไม่รู้ว่าอยู่ความรู้อย่างจารย์อุตส่าห์เราที่มีเอามาถึงจะก่อนเลยเออไอ้ที่มีความเนี่ยที่ประมาณที่เราที่เชื่อมโยงที่รู้ว่าเขาไม่รู้ว่าเราฟูอะไรที่ความรู้ที่เราที่เนี่ยแล้วที่ผมไม่เชื่อหาดีมีอะไรอย่างที่เคยบอกเลยว่าที่มีอะไรที่กูที่เห็นเนี่ยเขาเชื่อในตัวฟูอะไรไม่ได้ไม่ใช่ซีฟูด้วยแต่ยูริว่าฟูอะไรเนี่ยเสียดายที่ฟูอะไรเนี่ยจารย์เราไปดูที่ว่าที่ว่า တရင်ချက်တဲ့ပြည်လေဒီဟိုစနစ်လိုရနေရလို့ဒီဆောင်လေးဆိုမျိုးလေစိတ်ကားလို့ကြပြီးဟိုစိတ်ပါကြတာမျိုးဟိုအလုပ်နေတယ်ဒါပေမဲ့ခုကမီဒီယာကဆိုအဲ့လိုမျိုးတက်ဖိနေနေကြတော့ကျွန်တော်ဒီတခြားသောနည်းလမ်းတွေဖြစ်တဲ့ဒီဖိုးရနေပြီးတော့တရားကြည့်ပြီးတော့ information ယူရတာမျိုးကိုကျွန်တော်လုပ်လို့မရနိုင်တာဒီစိတ်ကူပဲအဲ့မှာကျွန်တော်ဒီတခြားနိုင်ငံတွေမှာဆိုလို့ရှိရင်အဖိုးရရဲ့လုပ်နေတဲ့ဒီအချက်လက်တွေအကုန်လုံးဒီတုံးတဲ့ budget တွေလုပ်နေတဲ့အချက်လက်တွေအကုန်လုံးမီဒီယာတွေကတော့ဒီပြည်သူတွေကပတ်သက်လို့ဆိုကြိုက်တဲ့ချိန်မှာကြာပြီးယူပါလို့ဆိုပြီးကျွန်တော်ဒီမှာအဲ့ဒါတန်းနိုင်မှာရှိတယ်။ဒါကြောင့်ကျွန်တော်ဒီမှာရုပ်ခုဆိုတာမျိုးကတကယ်တော့အရှိန်ဆက်သွားမယ်ဆိုတာမသွားမယ်တက်ပြီးတော့ဒီပြည်သူကြောင့်ကြီးကမသွားမယ်တက်ပြီးတော့နောက်ကိုပြန်လာနေတဲ့ပုံမျိုးမှာရှိတယ်လို့မြင်လို့ရပါတယ်ခင်ဗျာ
။ Okay ကျေးဇူးပါ။ကျွန်တော်တို့ဒီဆွေးနွေးဝက်တွေကို email တွေပို့ပြီးတော့ပေါ်ဆွေးနွေးထားတဲ့ပုံကိုတချို့လည်းရှိနေပါတယ်အဲ့တော့အရင်ဆုံးကတော့ကျွန်တော်ဒီအမေရိကန်ပြည်ထောင်စုကမောင်တပ်တနရဲ့ပေးစာကိုကိုရန်နိုင်ဖတ်ပြပေးပါအောင်ခင်ဗျအ
ိုချိုရီအာနာတပိုင်းတစနဲ့ရခိုင်ရေးကိုခက်ခက်ခဲခဲဖြည့်ရှင်းနေရတဲ့အချိန်ရိုက်တာသတင်းတော်နှစ်ဦးကသတင်းရယူုံသာမကချိုးဝဲစာရစာတန်းတွေကိုပါရယူခဲ့တဲ့အတွက်ဘေးသူကိုရောစီးယုံရယူသူကိုပါဖမ်းဆီးတာအစိုးရမှအပြစ်မရှိဘူးလို့ယူဆမိပါတယ်မီဒီယာလှလခွင့်ဟာတိုင်းပြည်ပြည်ပြောင်းလဲရေးအတွက်အလွန်အရေးကြီးတဲ့ကဏ္ဍဖြစ်တယ်ဆိုတာသတင်းအမှောင်လောကတွေကဖြတ်တန်းလာခဲ့ရတဲ့အစိုးရအနေနဲ့ပိုတိတယ်ဆိုတာတန်ဆရာဖြစ်စရာမရှိပါဘူးသို့တော်သတင်းမီဒီယာသမားတွေကအစိုးရကသတိကြီးကြီးထားပြီးတွားနေတဲ့အမျိုးသားပြန်လည်သင်းပြရေးပြည်တွင်းငြိမ်းချမ်းရေးအခြေခံဥပဒေပြင်ဆင်ရေးတွေအကြောင်းလစ်လျူရှုပြီးမိမိတို့သတင်းရယူဖော်ပြရေးလောက်ကိုသာဆန္ဒစောင်းနေတာဟာမဖြစ်သင့်ဘူးလို့ယူဆမိပါတယ်ကျွန်တော်တို့ပြည်သူတွေအနေနဲ့သတင်းလွတ်လပ်ခွင့်ကိုကြိုးစားပေမဲ့သတင်းဌာနအားလုံးအပေါ်မှာတော့ယုံကြည်မှုမရှိပါဘာကြောင့်လဲဆိုရင်တချို့ပြည်ပသတင်းဌာနတွေဟာနိုင်ငံမဲ့ဘင်္ဂါလီတွေအကြောင်းရေးသားထုတ်လွှင့်ချက်တွေဟာသတင်းအနေနဲ့မဟုတ်တော့ဘဲသက်ဆိုင်ရာနိုင်ငံအစိုးရတွေအကြိုက်ဝါဒဖြန့်ချီရေးသဘောတက်ရောက်နေလို့ပါပဲဥပမာအမေရိကန်နိုင်ငံကယ်လီဖိုးနီးယားမှာမြန်မာမိသားစုတွေကအမေစုမိန်ကွန်ထောက်ခံပွဲလုပ်ကြပါတယ်သတင်းရေးသားထုတ်လွှင့်တဲ့အခါဘင်္ဂါလီပုံတွေနဲ့ထုတ်လွှင့်ကြပါတယ်မြန်မာတွေကဘင်္ဂါလီတွေကိုထောက်ခံနေသရောကန့်ကွက်နေသရောထုတ်လွှင့်ချက်တွေဟာအထင်ရှားပါပဲအလားတူထုံးလွှင့်ချက်ကြီးတွေအများကြီးရှိပါတယ်။နောက်ဆုံးပြောရရင်သတင်းလွတ်လပ်ခွင့်အပြည့်အဝရဖို့ကြိုးစားနေတဲ့အချိန်မှာအခုလိုနိုင်ငံတော်အဆင့်ရှိုးဝက်စာရွက်စာတမ်းတွေကိုရယူခဲ့သူကိုရောပေးတဲ့သူကိုပါအရေးယူတာမမှားဘူးလို့ယူဆမိပါတယ်ဗျာ
။ဒါတော့ဒီအမေရိကန်ပြည်သူစုကမောင်တက်သနာပေးစာပါ။သူကတော့ဒီဖန်စီခံရတဲ့ကိစ္စမှာသတင်းတောက်တွေဘက်ကလွန်နေဆိုတဲ့အမြင်မျိုးရှိပါတယ်။ဆိုတော့ဒီသတင်းသမားတွေအနေနဲ့လိုင်းနာမယ်ချင်းဝတ်တွေပြက်ကွက်ခဲ့သလားမပြက်ကွက်ခဲ့သလားဆိုတော့ဒီတရားရုံးတင်စစ်ဆေးတဲ့အခါမှာပိုပြီးရှင်းရှင်းလင်းလင်းသိလာလိမ့်မယ်လို့လည်းထင်ပါတယ်။တခုရှိတာတော့ဒီနေရာမှာသတင်းသမားတွေဘက်ကရောလိုအပ်ချက်တွေရှိနေသလားဆိုတာဟိုစဉ်းစားမိပါတယ်။ဘာကြောင့်လဲဆိုတော့ဒီဝန်ကြီးတယောက်ကိုမေးခွန်းနဲ့မေးပြီးတော့မှသတင်းတောက်ကဆရာဘသူလဲဘာတာဝန်ယူထားလဲဆိုပြီးတော့မေးခဲ့တာမျိုးတွေနောက်မကြသေးခင်တုန်းကလည်း AP သတင်းပုံမှာဒေါ်အောင်ဆန်းစုကြည်ရဲ့ပြောဆိုချက်ကိုအတိတ်ပဲကောက်လွဲခဲ့တယ်ဆိုပြီးပြဿနာပေါ်ခဲ့တာမျိုးတွေဆိုတော့ဒီလိုကိစ္စတွေကိုထောက်ပြပြီးတော့သတင်းမီဒီယာတွေပုံမှာအထင်သေးအမြင်သေးသဘောထားတွေလည်းရှိပါတယ်ဆိုတော့ဆရာဦးစီသောအောင်မြင့်ဒီသတင်းသမားတွေဘက်ကရောဒီစင်ကျင်မှုပဲဖြစ်ဖြစ်လိုက်နာဖို့တာဝန်ယူမှုတာဝန်ခံမှုတွေရှိဖို့တွေအားနည်းနေသလားဆရာ
အဲအဲ့ဒီဆရာကျွန်တော်နှစ်ခုနှစ်ပိုင်းပြပြမယ်ခုနကတော့အဲ့ဒီမောင်ဒသနာဆိုတာပြောတာနဲ့အခုကိစ္စပေါ့နော်ဟုတ်တယ်ကျွန်တော်တို့မြန်မာနိုင်ငံမှာတကယ်လုံငန်းလုပ်နေတာကမြန်မာနိုင်ငံသားတွေလုပ်နေကြတာလေနောက်ပိုင်းဒီလုပ်ငန်းတွေကိုလူငယ်တွေဝင်လာကြတယ်အဲ့တော့ကျွန်တော်တို့ဇီယာသတင်းမီဒီယာဖုတ်ပြမှုကိုအရင်ကြည့်ဖို့လိုပါလိမ့်မယ်အဲ့တော့2012ရဲ့အရှိပိုင်းမှာဆိုရင်ကျွန်တော်တို့နိုင်ငံမှာအားလုံးပြည့်တဲ့အတိုင်းသက္ကဘာလုံးပြည့်တဲ့အတိုင်းပဲဘာမှရေးလို့သားလို့မရဘူးရေးလို့သားလို့မရတာမှအကုန်လုံးနိုင်ငံရေးလည်းရေးလို့မရဘူးလွှတ်တော်ရေးလို့မရဘူးတိုင်းပြည်လက်နက်ကန်ရေးလို့မရဘူးအခြေခံဥပဒေရေးလို့မရဘူးဘာမှရေးလို့မရဘူးအဲ့တော့အဲ့ဒီ2012ရဲ့အရှိပိုင်းမှာဒီပေါင်းများစွာအလုံးလုံးလာတဲ့ဒါပြည်တွင်းကသတင်းသမားတွေဆိုတာကအဲ့လိုဒီရှောင်ကွင်းပြီးတော့မှမင်းသားမင်းမီးသတင်းလေးတွေချက်သွန်ပေးသတင်းလေးတွေအဒါလေးတွေနဲ့ပဲဟိုလုတ်ကင်ခဲ့ရတဲ့အခါကျတော့2012လူလခွင့်စပြီးတော့ရလာကစားမှအပြောင်းလဲစပြီးတော့မှယူလာတဲ့အခါကျတော့အဲ့ဒီကစပြီးတော့မှသာဒါအပြည့်အစုံတွေဆိုတာရလာကြတာဆိုတော့တခြားနိုင်ငံတွေနဲ့ဘယ်လိုမှနိုင်လို့မရအောင်အရေးချင်းတော်တော်ကိုနည်းပါတယ်ကျွန်တော်တို့တိုင်းပြည်ကမနေ့ကကျွန်တော်ကပြောတဲ့ကိစ္စမှဆိုရင်နှစ်ခုလောက်ဖြစ်တယ်အဲ့ဒီဝန်ကြီးချုပ်ကဘယ်သူမှမသိတာအဲ့ဒါသတင်းတော့ဟုတ်ချင်မှဟုတ်ပဲဒီမှာတော့ဒေါ်ဆန်းစုကြည်ရဲ့မိခိုးကိုအခောက်ယူလွှဲတာကလည်းဒါကတော့ဟိုကနတော့လို့ပေါ့နော်အကြောင်းချေရည်ရှိပါလိမ့်မယ်သူရဲ့ဒီဟိုဗာလေအပန်းနားထောင်တာအခက်ခဲရှိတာလို့ပါလို့အမျိုးမျိုးပေါ့အားလုံးရဲ့မရှိဘူးလို့ကျွန်တော်တို့မဆိုပါဘူးကျွန်တော်တို့ဟိုလောကကအများကြီးလိုအပ်ချက်ရှိနေသေးတယ်အဲ့ဒါကတပိုင်းပါပြီးတော့မှနောက်ကနတော့ကတင်းတော့တွေကိုဖိနှိပ်တယ်မဖိနှိပ်ဘူးဆိုတဲ့အပိုင်းအစိုးရလုပ်တာမှန်တယ်လို့ပြောတဲ့အပိုင်းပါဆိုရင်ကနတော့ကကတင်းတော့တွေကရဲတပ်ဖွဲ့ကနေပြီးတော့မှ AP ကတင်းတော့တွေကိစ္စဆိုရင်ရဲတပ်ဖွဲ့ကနေပြီးတော့မှအရင်ပြင်းမလို့ပြောတာဖြစ်ဖို့များတယ်အဲ့ဒီခါကျရင်သူကသွားမယ်ပြင်းရယူဖို့ကျွန်တော်တို့ကစူးစမ်းရမှာပဲအဲ့ဒီခါကျတော့
ဟိုမိတို့မိဖို့ဖြစ်ပြီးမပြီးပေါ့နော်ကျွန်တော်တို့နောက်မှသာအသေးသေးပြီးရမှာဒါရီယာဟိုထောင်ချောက်ရှင်ကြီးဖောက်ခံလာလားတို့မယူယူလားဆိုတာကျွန်တော်တို့မသိနိုင်သေးဘူးအဲ့တော့အဲ့ဒီမိနဲ့အဖောက်ခံလိုက်ရတယ်အဖောက်ခံလိုက်ရတော့တစ်ဖက်ကရေတပ်ဖွဲ့ရဲ့ပတ်သက်မှတ်ရာတွေကိုကျွန်တော်တို့ကြည့်လိုက်တဲ့အခါကျတော့အမှဘာလဲဆိုတော့တိုက်ပွဲနဲ့ပတ်သက်တဲ့ရေတပ်ဖွဲ့တွေရဲ့တိုက်ပွဲနဲ့ပတ်သက်တဲ့အစီအစဉ်ဆန်းတချို့ပါတယ်ဒါပြီးတချို့အားဖြင့်မိလောင်နဲ့နေအရေးအတွက်တို့အဲ့မှာလူနေတဲ့လူတွေရဲ့အစီအစဉ်တို့ပါတယ်တကယ်တော့ဒါရီယာဘယ်တော့ပြောသလိုနိုင်ငံတော်ပြုတ်ဝက်ချက်လို့ကျွန်တော်တော့နားမလည်ဘူးဒီဟာတွေကဟိုတရင်ဌာနတွေကိုတက်ဆိုင်ရာရေတပ်ဖွဲ့တွေအစိုးရတို့မှတက်မတော့သူတို့ကထုတ်ပြန်ပေးရမယ်အချက်လက်တွေရဲ့စည်းရင်းထဲမှာပဲပါတယ်လို့ကျွန်တော်နားလည်တယ်တက်ပွဲတစ်ခုဖြစ်တဲ့ဆိုရင်တက်မတော့တို့မှဒါရေတပ်ဖွဲ့ကသူတက်ဆိုင်ရာဒီတရင်ဌာနတွေကိုထုတ်ပြန်ပေးရမယ်အချက်လက်ထဲမှာအဲ့တော့ဒီပါမယ်ထင်တယ်ဒီအချက်လက်တွေကိုကိုဖာသာကိုနိုင်ငံတော်ပြုတ်ဝက်ချက်ဘာညာဆိုပြီးတော့သတ်မှတ်ပြီးတော့မှဒီစာရွက်လေးတွေကိုတွေ့ရုံနဲ့ဒါနိုင်ငံတော်ပြုတ်ဝက်ချက်ဥပဒေနဲ့အရေးယူတယ်ဆိုတဲ့ဥစ္စာကကျွန်တော်ထင်တယ်ဒီကတည်းကတော့တင့်တော်တဲ့အနေအထားမျိုးမဟုတ်ဘူးလို့ကျွန်တော်ထင်တယ်ကျွန်တော်တို့သတင်းတောက်တွေကကျွန်တော်နားလည်တဲ့လောက်ကသူအတင်းရယူရအတွက်ကိုလှုပ်ယုံလှုပ်ရှင်လှုပ်ထုံလှုပ်ဒီအတိုင်းပဲသူသွားခဲ့တယ်လို့ပဲကျွန်တော်နားလည်ပါတယ
်ဟုတ်ကဲ့ဆရာကျေးဇူးပါဆိုတော့ကျွန်တော်ဒီနေရာမှာဥပဒေကြောင်းနေနေနေဆွတ်နေလာတော့ဆရာဦးသိန်းသန်းကိုဘေးချင်ပါတယ်ဆောစောဒီရိုက်တာသတင်းတောက်တွေနဲ့ကိစ္စနဲ့ပတ်သက်လို့ဆရာဦးစီစုအောင်မြင်ထောက်ပြသွားတာရှိပါတယ်အခုသူတို့လက်ဝယ်မှာတွေးရှိပါတယ်ဆိုတော့ဒီလျှို့ဝှက်ချက်ဟိုထောက်ထားပါလို့ပြောတဲ့ဆော်ရဆန်းန်းတွေကတကယ်ပဲပေါ့လေဒီအများပြည်သူမသိသင့်တဲ့နိုင်ငံတော်လျှို့ဝှက်ချက်လို့တတ်မှတ်နိုင်လောက်တဲ့အစင်တန်းမျိုးမှာရှိတယ်လို့ဆရာဥပဒေပညာရှင်တယောက်အနေနဲ့ယူဆတာဆရာ
ကျွန်တော်နားမလည်ဘူးကကျွန်တော်လည်းအဲ့ဒီသူတို့ဟိုပုံနိုင်ငံတော်လျှို့ဝှက်ချက်ဆိုတော့ပြောရတဲ့ဆရာကျွန်တော်အခုဦးစီဒီပါအောင်ပြောတာအကုန်လုံးထောက်ခံနေကြဘယ်လောက်အရေးကြီးတဲ့အကြောင်းညာကိစ္စဖြစ်ဖြစ်သိတဲ့သိတတ်တဲ့အတိပေးနိုင်တဲ့ချက်တော့ရှိရမှာပေါ့ဗျာအာနိုင်ငံတော်လိဝတ်ချက်မူလို့ဘယ်သူမှအလိကိုမပေးဘူးဆိုတာကျွန်တော်လက်မခံဘူး။အဲတော့နိုင်ငံတော်လိဝတ်ချက်အဥပဒေဆိုတာလည်းပဲသူကပြန်ထားတာရန်သူအမီမီလို့ပြန်ထားတာကရန်သူနဲ့စစ်ဖြစ်နေတဲ့အနေအထားတို့မဟုတ်တစ်ဖက်ရန်အနေအထားမှာနိုင်ငံသားကိုပေါက်ကြားနိုင်တဲ့အနေအထားဗျ။အဲတော့အခုကဒီအဲ့ဒီဥပဒေမှာပါတာကဒေါကူမန့်နော်။ statement တို့တော့ခါ sketch တို့ပုံနှံတို့ပါတာဗျ။အခုကတော့ကျွန်တော်တို့ကပြန်တိုင်းမိဒနာထုတ်ပြီးတော့တရင်ရပဲတည်တာ။ဘာအကြောင်းလဲဆိုတော့မသိဘူး။သူကကြမ်းတရားဖြင့်ပြောလို့ချင်းဒီအောင်နဲ့အင်ဂျီတက်ကြွတာဒါနိုင်ငံတော်လူဝက်ချက်လေတဲ့ဟာဒါဟုတ်တယ်မတိုက်ပွဲဖြစ်တဲ့တဲ့နေဒါထုတ်ကိုထုတ်ပြန်တယ်ချက်လေတဲ့ဒါဒီကိုပုံမှန်နီးလန်းကြယူလာဟာကျွန်တော်နိုင်ငံတော်လူဝက်ချက်ဖောက်ချက်တယ်လို့နားမလည်ဘူးကြာဒါနိုင်ငံတော်လူဝက်ချက်ဆိုရင်အတော်ကူအဟောစရာကောင်းတဲ့အချက်လို့ကျွန်တော်တို့ပြောရမှာပါပဲဆိုတော့ဖြစ်တဲ့တကယ်တမ်းကြတော့ဒီအာတိတ်စဉ်စစ်တက်ဖြစ်ပြီးတော့ဟိုဘောင်ဒသနာပြောတယ်လို့ပြောဗျာဒီခုနပြောတော့ဟာတကားဒီကိစ္စမှာရတဖက်တငါဒီဗရင်ဌာနတွေကမတော်မလျော်လေးကြီးတဲ့အချိန်မှာဒီလိုမျိုးလုပ်နေတယ်။အဲ့လိုမတော်မလျော်ကြီးပြီးတော့ဒီလိုကြေကနာဖြစ်လာတာကစဖြစ်တဲ့အချိန်ကစပြီးတော့သတင်းမီဒီယာနဲ့နိုင်ငံအဖွဲ့အစည်းဒါကမပြုတ်ခဲ့တဲ့အတွက်တစ်ဖက်ကဝါဒဖြန့်ခွင့်ရတော့တာသတင်းမီဒီယာတိုင်းကသိုးနေတာမဟုတ်ဘူး။ပမာဏကြီးကြီးတဲ့သတင်းမီဒီယာလည်းပါမယ်၊ကိုယ့်ဘက်ကလည်းပါမယ်။အဲ့လိုပွားခွင့်လာခွင့်သတင်းရခွင့်ပြုခဲ့လို့ရှိရင်ဒီလိုဖြစ်ကိုဖြစ်မှာမဟုတ်ဘူး။ဒါကြောင့်မလို့ကျွန်တော်တို့ဒီသတင်းလောက်ကြီးဟာနိုင်ငံလူ့အချက်ကိုဖောက်ဖြစ်တယ်လို့ဒါကျွန်တော်ဟိုအခုကမဖြစ်သေးပါဘူးမဖြစ်သေးဘဲနဲ့ကြူပြောတာတော့မဟုတ်ဘူးဒီတရင်ဌာနကထုတ်ပြန်ချက်ဥပဒေကြီးရရတဲ့တရင်အရာဆိုရင်တော့ဒီလိုကြီးကြောင်တဲ့အစီရင်ောက်တာတိုက်ပွဲဖြစ်တဲ့အစီရင်ကိုကြူတာကချင်းရင်တော်တော်လေးကထောက်ဖြစ်တယ်တော်တော်လေးကဥပဒေပုံမှန်တုံးနေညှိစွန်းနေလို့ကျွန်တော်တို့မသိဘူးက
ဟုတ်ကဲ့ဆရာကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်နဲ့ပေးဖို့ဆွေးနွေးထားတဲ့နောက်ထပ်ပုဂ္ဂိုလ်တူလည်းရှိနေပါတယ်သူကတော့တကုံမျိုးသစ်ကဦးလာထွန်းမှမဆုံမွန်ဖျက်ပြေးပါဦးခင်ဗျာ
ရိုက်တာသတင်းသမား2ဦးစစ်တပ်ပြည်ထရေးကဖမ်းဆီးလိုက်တဲ့သတင်းကိုကြားလိုက်ရတော့1ကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေသတင်းရင်းမြစ်မှန်တဲ့တိတိကျကျမိမိသဘောထားနဲ့ရောမထားတဲ့သတင်းအစ်စ်မှန်ရဲ့တန်ဖိုးကိုဘဝနဲ့ရင်းပြီးဒီသတင်းသမားလူငယ်2ဦးကပြသလိုက်တာပဲလို့နားလည်သဘောပေါက်ရပါတယ်1စစ်တပ်ကလုံးဝချုပ်ကင်ထားတဲ့ကာကွယ်ရေးဌာနလုံခြုံရေးဌာနနဲ့ပြည်ထရေးဌာနတွေကစစ်အာဏာပိုင်တွေလုတ်ကင်နေတာကိုရုပ်ပြအယက်သားအစိုးရကဗိုက်အငှားနဲ့ဓားထိုးခံလိုက်ရပြန်ပြီလို့လည်းနားလည်လိုက်ရတာပါဒီနေ့သတင်းသမားလူငယ်2ဦးဟာနိုင်ငံတကာကထိထိရောက်ရောက်ကူညီမပေးနိုင်ဘူးဆိုရင်တော့သူတို့ဘဝဟာနှင်းမွန်းပျက်စီးသွားမှာဖြစ်ပါတယ်အမောင်ခေစစ်အာဏာရှင်စနစ်နှစ်ပေါင်း55နှစ်တာကာလမှာစစ်အာဏာရှင်စနစ်အမှန်ကန်တရုတ်မှန်ကိုဖော်ပြလိုက်တာပါဘာကြောင့်လဲဆိုတော့အရင်စစ်အမြင့်မြေကဆိုသလိုတိတ်ကိုခိုင်မာတည်ကြတဲ့တပ်တွေပြချက်ဖြစ်လို့ပါ1923အစိုးရလျှို့ဝှက်ဥပဒေဆိုတာဟိုး20ရာစုအစောပိုင်းကာလကကိုလိုနီနယ်ချဲ့သမားတွေတိမ့်ပိုက်ခံနိုင်ငံတွေကသူတို့ရဲ့ကြုံနေလို့သဘောထားတဲ့ပြည်သူတွေကိုသူတို့မတရားဖိနှိပ်မှုအစီအမံတွေမသိအောင်သူတို့အာဏာကိုမထိပါနိုင်အောင်ပြင်းပြင်းထန်ထန်ထောင်နှံတွေနဲ့တတ်မှတ်ပြီးဥပဒေမျက်နှာဖုံးဆွထားတဲ့ဖိနှိပ်တဲ့လက်နက်တမျိုးကိုသုံးခဲ့တာပါ ကိုလိုနီအရှင်သခင်တွေကတိမ့်ပိုက်ခံကျွန်တွေအပေါ်မလွန်ဆန်းအာမခံရဲမခံနိုင်အောင်တုံးခဲ့တဲ့လက်နက်ဆိုတာလူတိုင်းလူတိုင်းအသေးချာလက်ခံထားပြီးဖြစ်တာပါ။အားလုံးလွတ်လပ်နေကြပြီလေ။ဒီနေ့ဖြစ်ရကိုကြည့်ရင်တော့အခု2008အခြေခံဥပဒေအရကာကွယ်ရေးလုံခြုံရေးနဲ့ပြည်ထောင်ရေးကိုချုပ်ကင်ထားတဲ့စစ်တပ်ကနယ်ချက်ကိုလိုနီသမားနေရာဝင်ယူလိုက်တာတွေ့လိုက်ရတယ်လို့ပါပဲလို့ပြောရမှာပါ။အခုဒီမိုကရေစီကိုပြည်သူတွေရဲ့အချုပ်အခြာအာဏာပိုင်ခွင့်ကိုအပြည့်အဝချုပ်ကင်ထားတဲ့2008အခြေခံဥပဒေနဲ့နိုင်ငံရေးမှာစစ်တပ်ကပဲဥဆောင်ရမယ်ဆိုတဲ့ပြဋ္ဌာန်းချက်နဲ့ရုပ်ပြအယက်သားအစိုးရကိုပြတ်ထားတာမို့ဘိုက်အငှားနဲ့ဓာတ်ထိုးခံနေရတဲ့ပြည်သူကရွေးကောက်တဲ့အစိုးရဆိုတာရဲ့အရေးချင်းဆိုတာပြည်သူတွေရဲ့ရှေ့မှာပဲပုံဖြတ်ပြလိုက်တာပါဆိုပြီးရေးထားပါတယ်ရှင
်။ဟုတ်ကဲ့ဒီကုမျိုးသက်ကဦးလာထွန်းရဲ့ပေးစာပါ။သူကတော့ဒီမြန်မာနိုင်ငံမှာအရသားတစ်ပိုင်းစစ်တပ်တစ်ပိုင်းအုပ်ချုပ်မှုပုံစံလိုဖြစ်နေတာပြဿနာတစ်ခုဆိုပြီးထောက်ပြထားပါတယ်။ဆိုတော့ဆရာဦးစီသူအောင်မြင့်ဒါရောကျွန်တော်မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ကွင့်မှာဒီအုပ်ချုပ်မှုပုံစံဟိုကွဲပြားနေတဲ့ကိစ္စဘလောက်တိုင်းထားပြီးစိန်ခေါ်မှုဖြစ်နေလဲခင်ဗျာ။
အစိုးရဘုရားအကြီးကြီးဖြစ်စီတာပေါ့အဲ့ဒါဘယ်လိုလဲဆိုတဲ့ခါကျတော့ရခိုင်ကိစ္စမှာဆိုရင်လည်းပေါ်လွင်တယ်ကုဗီယာနာအစီရင်ခံစာပထမတကြောထွက်လာတဲ့အချိန်မှာအဲ့ဒီမှာအချက်ချက်ပါတယ်ဗျအဲ့ဒီဒေသကိုသတင်းတော့တွေကြွားခွင့်ပြုဖို့ဆိုတာအဲ့ဒီခါကျတော့ကျွန်တော်ဒီလောက်ကနိုင်ငံတော်အတိုင်းပင်ပန်ယုံကဒေါန်ဆန်းစုကြည်တို့ကသတင်းတော့တွေရှုတ်ဖို့ဆိုပြီးတော့မှစီစဉ်တယ်ဒါပေမဲ့သူတို့စီစဉ်တယ်ဆိုပေမဲ့စီစဉ်ပြင်တိုင်းစီစဉ်လို့တော့မရဘူးအဲ့ဒီဒေသမှာကျွန်တော်တို့ရှိနေတာကအဲလုံုံရေးနဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာတွေပဲရှိနေတယ်ရှိနေတဲ့ခါကျတော့အဲဒီနောက်ဒီလိုဘုသဘောထားတော့ရှိပြီဟုတ်ပြီကိုမရောက်တဲ့ခါကျရင်ဒေလီကိုသွားမယ်သွားခွင့်ပြုမယ်မပြုဘူးဒေနေ့မှလာပါဒေနေရာဝယ်ပြမယ်ဆိုတာလေအကုန်လုံးကိုဒီလုံုံရင်းနဲ့အုတ်ချွေးပိုင်းဆိုင်ရာတွေကပဲလုပ်ရတယ်လုပ်ရတဲ့ခါကျတော့ဟိုလွတ်လွတ်လပ်သွားခွင့်ရတာမျိုးလဲမဟုတ်ဘူးအဲ့ဒီခြေနေတွေကအများကြီးကန့်သက်ထားတာတွေခါရတယ်ခါရတဲ့ခါကျတော့ဒါဟာဒါနမူနာပါပဲ
ဟုတ်ကဲ့
ဆက်ကရက်သားအစိုးရကနေပြီးတော့မှအဒီနောက်ဒီလိုရမယ်ဆိုတာပြီလို့လွတ်ဖို့လဲကြိုးစားတယ်အချိန်ချင်းနဲ့ဒါလွတ်ခဲ့ပါတယ်ကြိုးစားပန်းစားနဲ့ဒါပေမဲ့ဒီလက်ပြမှာဖြစ်နေတာကတော့အဲအဲ့ဒီဒေတာလုံလုံပိုင်းဆိုင်ရာတွေကသူတို့ပြကြည့်နေနေရပြရဲခေါ်ကြည့်နေနေရခေါ်သွားတယ်မပြကြည့်နေနေရဆိုရင်တော့ဒါဟာဒါလုံလုံရသွားပြီးမပြနိုင်ဘူးဆိုတဲ့သဘောနဲ့ပဲဒီနေ့ချိန်ကြီးအဲ့လိုဖိတ်ဆို့ထားတာအဲ့ဒီစာကဒါတာကလို့ပဲထင်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးစီသူအောင်မြင့်ကိုသက်ဆွေဝင်းရှင်းနေဦးသိန်းတန်းဦးနဲ့ပေါ့နတ်စင်ရတဲ့ဒေါက်တာရှင်နေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စနေညတိုက်ရိုက်လိုင်းဆွေးနွေးခန်းအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုမအေးတနာကျော်ပြောပြပေးပါမယ်ရှင
်အိန္ဒိယနိုင်ငံမှာအတိုက်ခံကွန်ဂရက်ပါတီရဲ့အကြီးအကဲဖြစ်ဒီကနေ့ပဲပြိုင်မဲမရှိရွေးချယ်ခံရတဲ့ရာဟုလ်ဂန္ဒီကနိုင်ငံရဲ့လက်ရှိဝန်ကြီးချုပ်နရေန္ဒရာမိုဒီရဲ့အမျိုးသားရေးဝါဒီ BJP ပါတီဟာနိုင်ငံတော်စုပ်ပူမှုမီကိုကူးဆက်တောက်လောက်အောင်လုပ်နေတယ်လို့ဝေဖန်သွားပါတယ်အကျဉ်းနာကင်းပြီးတော့မှန်ကန်မှုမရှိတဲ့မြန်မာ့ခေတ်နိုင်ငံရေးကြောင့်လူတွေအများကြီးအမြင်မှားနေရတယ်လို့ကွန်ဂရက်ပါတီဝန်ထမ်းတွေကပြောကြားတဲ့မိန့်ခွန်းထဲမှာရာဟုလ်ဂန္ဒီပြောကြားသွားတာဖြစ်ပါတယ်။ရာဟုလ်ဂန္ဒီဟာဝန်ကြီးချုပ်မိုဒီရဲ့ပထမ၅နှစ်ဝန်ကြီးချုပ်သက်တမ်းကုန်ဆုံးမဲ့2019ခုနှစ်မှာဝန်ကြီးချုပ်နေရာအတွက်မစ္စတာမိုဒီနဲ့အရှင်ပြန်ရမှာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းမှာတောက်ကြနေနောက်ပိုင်းကပြင်းအား 6.5 မဂနီကျူရှိတဲ့ငရင်တစ်ခုလှုပ်သွားလို့မြို့တော်ဂျာကာတာအပဝင်တခြားမြို့တွေငရင်တန်းကိုခံခဲ့ရပြီးတော့လူ2ဦးထက်မနည်းသေဆုံးသွားတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။ဂျာဗာကျွန်းအနောက်ပိုင်းကခရိုင်တော်တော်များများမှာအဆောက်အုံတွေပြိုကျပျက်စီးခဲ့တယ်လို့ဆေးရုံတော်တော်များများလည်းထိခိုက်ပျက်စီးသွားတာကြောင့်ဆေးရုံကလူနာတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရတယ်လို့ဘေးဒုက္ခကယ်ဆယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ကမ္ဘာတစ်လုံးမှာသုံးဆွဲစုပေါင်းတန်း2000နီးပါးရှိတဲ့ Facebook လူမှု community ရဲ့စာမျက်နှာကိုအသုံးပြုမှုအတွက်လူတွေစိတ်ကြယောဂါတချို့ဖြစ်နိုင်တယ်ဆိုပြီးတော့လေးလာဆန်းစစ်ချက်တချို့ကိုကိုးကားပြီးတော့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ England Premier League ဘောလုံးပွဲတွေကိုဒီကနေ့ကစားတာမှာ Crystal Palace က Leicester City ကို 3-6 မရှိနဲ့အနိုင်ရသွားခဲ့ပါတယ်။ Crystal Palace အတွက် goal တွေကိုတော့ Van de Beek, Zaha, Hane, Sago တို့ကသွင်းယူခဲ့တာဖြစ်ပါတယ်ရှင်။
တဲ့ရင်ချင်းချုပ်ကိုမိုက်အတနာကြော်ကြင်ညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လုပ်ရမှုကမဆူမှုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် VO American အသံညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VO ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.